Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ31ရက်ကြာတာပြီးနေ့ညပိုင်းည9နာရီကနေ10နာရီအထိအစီအစဉ်တွေကို American ပြည်အောင်စုမျိုးရဲ့ Washington DC ကနေတရထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညပိုင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ Venezuela သမ္မတကိုရာဇဝတ်ဖျက်ရှားပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းလာရေးကြိုးပမ်းမှုတွေကိုနိုင်ငံတကာအသံဝင်ကဝဝဲကူညီချဖို့အတက်ကံခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ်။တရုတ်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့ရဲ့ခေါင်းဆောင်ဒူဝင်ကြီးချုပ်ယူဟင်းနဲ့သမ္မတဒေါ်နယ်ထရန့်တို့အင်ဂျီရောမှာဒီနေ့တွေ့ဆုံမှုဆီစဉ်ထားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူညင်ညာပေးဆောင်မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလှော်ရီမှာတော့တက်မရော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းအကြားချင်းပြည်နယ်ပလဲဝါမြို့နယ်မှာနောက်ဆုံးဖြစ်ထားတဲ့တိုက်ပွဲတွင်နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့ပါတယ်။
မနက်စနေနေ့ကကြည့်တော့မွန်လေးပိုင်းနေ့90ရောက်ပြီလေ။တောက်ချောက်ဒီတဲကျိုးတွေပြင်းထန်ခဲ့ရရ။ရန်သူဆက်ကြတော့ငါရောက်တဲ့မနေ
့အေးပြန်ကြဲတောင်းကန်ခိုင်ဒုက္ခပြောသွားတာပါ။တရင်ပြေဆုံကိုနောက်ပိုင်းမှနာဆင်ရပါမယ်။ဒီတရင်လွန်နဲ့အတူရှမ်းပြည်နယ်ကအထက်ရဲရွာရေအားလျှပ်စစ်စီမံရေးမှာပါဝင်လှုပ်ဆောင်နေတဲ့နိုင်ငံခြားကုမ္ပဏီတွေကပြင်သစ်အခြေစိုက် NG စွမ်းအင်ကုမ္ပဏီနှုတ်ထွက်တော်မယ်ဆိုတဲ့အကြောင်း Writer သတင်းနောက်တွေကိုတရားစွဲဆိုထောင်ချလိုက်တဲ့အမှုနယ်ဆက်ဆက်ပြီးထောင်ဒဏ်တစ်နှစ်ကျနေတဲ့ဒူရဲမှုဟောင်းမိုးရံနိုင်ဟာ February 1ရက်နေ့မှာပြန်လည်လွတ်မြောက်တော်မယ်အကြောင်းစရဲသတင်းလွှာတွေကိုတင်ဆက်ပေးမှာပါဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနှားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်ဗနီဇွဲလာသမ္မတနီကိုလတ်မာဒူရိုကိုရာဇဝတ်ဖျက်ရှားပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းလာရေးကြိုးပမ်းမှုတွေကိုနိုင်ငံတကာသံဝန်ကဝန်ဝဲကူညီချဖို့အတိုက်ခံခေါင်းဆောင်ဟွမ်ကွာရီတို့ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့2018မေလမှာကျင်းပတဲ့ရွေးကောက်ပွဲမှာအတိုက်ခံကိုယ်စားအများစုဝင်မရတာဒါမှမဟုတ်ရင်လည်းသပိတ်မောက်ခဲ့ကြတာကြောင့်မာဒူရိုတို့ကြောက်ပြန်ရွေးကောက်ခံခဲ့ရတာဥပဒေနဲ့မညီချောင်းလွှတ်တော်ကကြေညာခဲ့ပြီးတော့လွှတ်တော်ဥထကွာရီတို့ကယာယီသမရဖြစ်နေပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာထားတာပါ။တိုက်ခံခေါင်းဆောင်ရဲ့ New York Times စာမှာဒီကနေ့ဖော်ပြခဲ့တဲ့သဘောထားအမြင်ဆောင်းပါးထဲမှာတော့ကမ္ဘာတဝန်းကနိုင်ငံပေါင်း50ကျော်ကသူ့ကိုယာယီသမ္မတဖြစ်ဓမ္မမဟုတ်ရင်လည်းအမျိုးသားလွတ်တော်ဥက္ကဋ္ဌဗင်နီဇွဲလားနိုင်ငံမှာဥပဒေနဲ့အညီတာဝန်ရှိတဲ့သူဖြစ်အတိအမှတ်ပြုလက်ခံထားတဲ့အကြောင်းရေးသားခဲ့တယ်လို့လူစားရေးစာနာမှုအကူအညီတွေပေးဖို့လည်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကိုပန်ချထားတာပါ။နိုင်ငံကတန်တမန်တွေခန့်အပ်ပြီးပြည်ပကတိုက်ပြည်ရဲ့ပိုင်ဆိုင်မှုတွေကိုပြန်လည်ရယူနိုင်မှုစတင်ကြိုးပမ်းနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။လက်ရှိသမ္မတမာဒူရိုကိုစစ်တပ်ကထောက်ခံမှုမပေးဖို့စီရင်မှုအတွက်စစ်ပဆိုင်အတာဝန်ရှိသူတွေနဲ့လျှို့ဝှက်ဆွေးနွေးမှုတွေရှိတဲ့အကြောင်းလည်းပြောဆိုခဲ့တာဖြစ်ပါတယ်။
အမေရိကန်ဆိုရလုပ်ငန်းတွေ February လလယ်မှာနောက်တစ်ချိန်ထပ်ရပ်ဆန်းရမယ့်အခြေအနေကနေရှောင်ဝဲနိုင်အောင်လို့အရေးကြီးတဲ့နိုင်ငံရေးစိစက်ညှိနှိုင်းမှုတွေကိုလွှတ်တော်အမတ်တွေပုဒ်ထူးနေကစတင်ခဲ့ကြပါတယ်။ February လ15ရက်နေ့မတိုင်ခင်အဆိုရအသုံးစိတ်ကိစ္စရေးချေသဘောတူညီချက်ရနိုင်ဖို့ညှိနှိုင်းမဲ့လွှတ်တော်အထူးကော်မတီဝင်တွေပုဒ်ထူးနေမှာစတင်တွေ့ဆုံညှိနှိုင်းခဲ့ကြတာပါ။အထူးကော်မတီမှာ Republican လွှတ်တော်အမတ်6ယောက် Democrat အမတ်6ယောက်စုစုပေါင်း18ယောက်ပါဝင်ပါတယ်။သမ္မတ Trump ကတော့ဒီကော်မတီအနေနဲ့နယ်စပ်တိုင်းကိစ္စကိုမဆွေးနွေးဘူးဆိုရင်အချိန်ဖြုံးတာတသက်ပဲဖြစ်လိမ့်မယ်လို့ဆိုပြီးတော့သူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။မက္ဆီကိုနယ်စပ်မှာနယ်စပ်တိုင်းကာဖို့သမ္မတ Trump ကဒေါ်လာ 5.8 ဘီလီယံတောင်းဆိုနေတာဖြစ်ပါတယ်။တိုင်းကာဈေးကိစ္စညှိနှိုင်းမရခဲ့လို့အစိုးရလုပ်ငန်းတချို့သမိုင်းမှာအကြာရှည်ဆုံးအဖြစ်နဲ့ရပ်ပေါင်း35ရက်ကြာတစိမ့်တစ်ပိုင်းရပ်ဆိုင်ခဲ့ရတာပါ။နေဆက်လွန်ကြော်ရေးကိစ္စအဓိကထားအပေးယူလို့ညှိနှိုင်းသွားကြဖို့သမ္မတ Trump နဲ့အတိုက်ခံဒီမိုကရက်တွေကြားပြီးခဲ့တဲ့သတင်းပတ်ကသဘောတူခဲ့ပြီးတဲ့နောက်မှာရပ်ဆိုင်ထားတဲ့အစိုးရလုပ်ငန်းတွေပြန်လည်စတင်ခဲ့တာဖြစ်ပါတယ်
။ကမ္ဘာစီးပွားရေးအင်အားကြီးအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးစစ်ပွဲဖြစ်ပွားနေတာကိုဖြေရှင်းမှုရည်ရွယ်ပြီးဒုတိယကြိမ်ဆွေးနွေးမှုတွေဆုံးသတ်မဲ့ဒီနေ့မှာပဲတရုတ်ကိုယ်စားလှယ်ဖွဲ့ရဲ့ခေါင်းဆောင်ဒေါ်ဝင်ကြီးချုပ်လျူဟင်းနဲ့သမ္မတဒေါ်နယ်ထရန့်အင်ဂျီရောမှာတွေ့ဆုံမှာဖြစ်ပါတယ်။နှစ်ဖက်တွေ့ဆုံမှုတွေမှာရည်ရွယ်ချက်တွေကောင်းပြီးချေချောမောရှိတဲ့အကြောင်းလဲသမ္မတထရန့်ကဒီနေ့စောပိုင်း Twitter လူမှုကွန်ရက်မှာမှတ်ချက်ပေးခဲ့တာပါ။မကြခင်မိတ်ဆွေတရုတ်သမ္မတနဲ့နောက်တစ်ကြိမ်တွေ့ဆုံပြီးကာလကြာရှည်ရှိခဲ့တဲ့ပုံမှန်ခက်ခဲတဲ့ကိစ္စတွေကိုမဆွေးနွေးရသေးခင်နောက်ဆုံးသဘောတူညီချက်တော့ရနိုင်အောင်မှာမဟုတ်သေးတဲ့အကြောင်းလဲ သမ္မတထရန့်ကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံရဲ့ကြီးမားတဲ့ဈေးကွက်ထွက်ဝင်ဝင်ရရေးအကန့်အသတ်တွေနဲ့အမေရိကန်ကုမ္ပဏီကအစင်းမြင့်ဤပညာတွေကိုတရုတ်ကုမ္ပဏီထံဖိအားပေးလွှဲပြောင်းခိုင်းတာတွေရှိနေတယ်ဆိုပြီးအမေရိကန်ကအချိန်တော်ကြာခဲ့ကကန့်ကွက်ထားတဲ့ကိစ္စတွေကိုဆက်လက်ဆွေးနွေးနိုင်မှုတရုတ်ကုမ္ပဏီစစ်ဆင်ညီနန်းသူလူဟင်းနဲ့အမေရိကန်ကုမ္ပဏီကိုယ်စားရောဘတ်လက်တစ်စားတို့ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တွေအေဗီရိုနဲ့ကဲ့ရဲ့အမှုဆောင်ရရှိရုံးမှာမနေ့ကတွေ့ဆုံခဲ့ကြတာပါ။ဒါပေမဲ့လည်းဆွေးနွေးမှုတွေမှာတရုတ်စစ်သွေးရေးလုပ်ငန်းကြီးဖြစ်တဲ့ Huawei နည်းပညာကုမ္ပဏီရဲ့ဗန်နိုင်းဆိုင်ရာအရာရှိချုပ်မောင်ဝမ်ဂျိုးကိုအမေရိကန်ဆိုရရှိနေတင်းလာနေတုန်းကဆွဲချက်တင်လိုက်တဲ့ကိစ္စကချင်းချောက်မှုတစ်ခုဖြစ်နေလွှမ်းမိုးနေတယ်လို့လည်းခန့်မှန်းထားတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာစံချိန်တင်အောင်အေးတဲ့အေးအတန်ကိုအမေရိကန်တန်းနဲ့ချီဗုဒ္ဓဟူးလီညကခန်းစားခဲ့ကြရပါတယ်။အလာစကာနဲ့ဟဝိုင်းပြည်နယ်တွေကလွဲလို့နိုင်ငံ85ရာခိုင်နှုန်းရဲ့အပူချိန်ကရေခဲအမှတ်အောက်ကိုရောက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အေးခဲ့တဲ့ရာသီဥတုကြောင့်လောလောဆယ်အထိသေဆုံးသူ12ယောက်ထက်မနည်းရှိနေပါပြီ။မင်နီဆိုတာပြည်နယ်မင်နီယပလစ်မြို့မှာဆိုရင်အနှုတ်အောက် 32 ဒီဂရီဆယ်စီယပ်တောင်တကိုတပြည်နယ်ကဆူဖောလ်စ်မြို့မှာအနှုတ်အောက် 38 ဒီဂရီဆယ်စီယပ်အထိသည့်အပူချိန်ရှိခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းအနှုတ်အောက် 45 ဒီဂရီဆယ်စီယပ်လောက်အေးတယ်လို့ခန့်စားကြရတာပါ။အနောက်လယ်ပိုင်းဒေသတွေကနေရာတော်တော်များများမှဆိုရင်ဒီတဲ့တောင်မှပိုအေးတဲ့အေးရန်ကိုခံနေကြရပါတယ်။ရှီကာဂိုမြို့မှာအနှုတ် 30 ဒီဂရီဆယ်စီယပ်အထိအေးခဲ့ပေမဲ့အရင်အေးစံချိန်ကိုတော့မမှီခဲ့ပါဘူး။ဒါပေမဲ့ရှီကာဂိုမြို့လေလမ်းတွေမှာဘယ်သူမှမရှိအောင်ခြောက်ကန့်နေပါတယ်။အလုပ်တော်တော်များများကလည်းဝန်ထမ်းတွေကိုအိမ်ထဲမှာပဲနေဖို့တိုက်တွန်းထားပါတယ်။ရထားတွေဘတ်ကားတွေပေါ်မှာခီးတယ်လည်းအနည်းငယ်သာရှိပါတယ်။ရထားလမ်းအေးခဲလမ်းချော်မသွားအောင်လို့အင်ဂျင်နီယာတွေကရထားလမ်းတွေကိုမီးရှို့အပူပေးခဲ့ကြပါတယ်။အပြင်ထွက်ဖို့လိုတဲ့သူတွေအနေနဲ့ဒီကုလုံးကိုနှွေးထွေးအောင်ဝတ်ဆင်ပြီးထွက်ကြတာတော့မှမြက်တံမွေးမြက်ခုံးဖွဲတွေမှာကတ်နေတဲ့ရေခဲမှုံလေးတွေကအိတ်ခဲကုန်ကြပါတယ်။ဘတ်ကားတွေပေါ်မှာတူနာပြူတွေကိုတင်ပြီးတော့မြို့ရဲကအင်ဂျီယာမဲတွေအေးဒန်ရှောင်းခိုးလုံနိုင်စရာနေရာတွေအဖြစ်မြို့တောင်ဝင်ရှိသူတွေကစီစဉ်ပေးထားပါတယ်။အရေးပြားကနေပြီးတော့အယူအထိ Frostbite နှင်းကိုက်နာဖြစ်သူတွေကိုကုသပေးနေရတယ်လို့ Minneapolis မြို့ကဆရာဝန်တွေကပြောပါတယ်။ဗုဒ္ဓဟူးနေ့တုန်းကပြည်နယ်7ခုမှာ American Support လုပ်ငန်းရဲ့စာပေးဝေမှုတွေကိုရပ်ဆိုင်းခဲ့ရပါတယ်။
ဒီရေမီကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညလိုင်းဒိုမီတာ25 kHz 1180တို့ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ယမန်နိုင်ငံစစ်ကဲမျိုးဖြစ်တဲ့ဟူဒီတာမှာပြစ်ခတ်ရစစ်ထားတာကိုဟူဒီတပုံတွေလိုက်နာအောင် PRP ချိုးဝန်သွားဖို့အသိရှိတဲ့အကြောင်းဆော်ရီဦးဆောင်နေညမောဖွဲ့ကပြောလိုက်ပါရဲ့ပြစ်ခတ်ရစစ်ရေးကိုထင်းထင်းမွန်းနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအတွက်ဟူဒီတပုံတွေရဲ့အကြမ်းဖက်လို့ရတဲ့ကိုရပ်တန့်အောင်နိုင်ငံတကာတာဝန်က PRP ကိုလိုအပ်တယ်လို့သဘောတူညီချက်အတိုင်းဟူဒီတာမျိုးကနေဆုတ်ခွာပေးဖို့ RS ဝန်မြပြည်သူဆို UAE နိုင်ငံခြားရေးဝန်ကြီးအန်နွာကာကက်ရှာမနေ့ကလည်းပြောဆိုလိုက်ပါရဲ့ UAE နိုင်ငံကထောက်ခံမှုပေးထားတဲ့ဟူဒီတပုံတွေထိန်းချုပ်ထားရာစစ်ကဲမျိုးကိုပြန်လည်သိမ်းပြတ်ဖို့ကြိုးပမ်းနေတဲ့ယမန်အစိုးရကိုအားပေးကူညီနေတဲ့မာမစ်အင်အားစုမှ UAE ကအဓိကဖော်လည်းဖြစ်ပါတယ်။ဟူဒီတာမျိုးမှာအပြစ်ခတ်ရဲဆဲဖို့တပုံတွေနဲ့ယမန်အစိုးရတို့ကြားပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲသဘောတူခဲ့တာပါ။တပုံတွေထိန်းချုပ်ထားတဲ့စစ်ကဲမျိုးဟာယမန်ရဲသားလူထုအတွက်စစ်နယ်ခံတဲ့လူသားချင်းစာနာမှုအကူအညီတွေတင်ပို့နေတဲ့အဓိကစစ်ကဲတစ်ခုလည်းဖြစ်ပါတယ်
။မလေးရှားနိုင်ငံမှာဘရင်သစ်နန်းတက်ပွဲအခမ်းအနားကိုဒီကနေ့ကျင်းပခဲ့ပါတယ်။နိုင်ငံရဲ့16ရောက်မြောက်ဖြစ်တဲ့ဘရင်ဆူဒန်အဗ်ဒူလာဆူဒန်အာမက်ရှာနန်းတက်ပွဲကိုတနိုင်ငံလုံးရုပ်မြင်သံကြားကနေပြသခဲ့ပါတယ်။အထူးအဲ့ဒီတော်တွေထဲမှာဝန်ကြီးချုပ်မဟာတီးယားမိုဟာမက်လည်းတက်ရောက်ခဲ့ပါတယ်။နိုင်ငံအလယ်ပိုင်းဖဟန်ပြည်နယ်ရဲ့ရုပ်ပြတော်ဝင်ခေါင်းဆောင်အသက်59နှစ်အရွယ်ဆူဒန်အဗ်ဒူလာကအရှေ့မြောက်ပိုင်းကလန်တန်ပြည်နယ်ကပြစ်စမမြောက်ဆူဒန်မိုဟာမက်စီကနေပြီးတော့ထီးနန်းဆက်ခံခဲ့တာပါ။ဗြိတိန်မှာပညာသင်ယူခဲ့တဲ့ဘရင်သစ်ဆူဒန်အဗ်ဒူလာဟာအားကစားကိုအင်မတန်ဝါဒနာပါသူဖြစ်ပြီးတော့ FIFA ဘောလုံးအဖွဲ့ချုပ်အဖွဲ့ဝင်တယောက်ဖြစ်တယ်လို့အာရှဟော်ကီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။ဆူဒန်မိုဟာမက်ကတော့ဘရင်အဖြစ်အုပ်ချုပ်ခဲ့တာနှစ်နှစ်တောင်မပြည့်ခင်ဇန်နဝါရီလ6ရက်တုန်းကရုတ်တရက်နန်းစွန့်သွားခဲ့တာပါ။ British လက်အောက်ကနေ1958ခုနှစ်မှာလွတ်လပ်ရေးရခဲ့ပြီးနောက်ပိုင်းတည်းကဆိုရင်ပထမဆုံးမလေးရှားဘရင်နန်းဆွန်လာဖြစ်ပါတယ်စီးမြင့်ခံဘရင်စနစ်ကျင့်သုံးတဲ့မလေးရှားနိုင်ငံမှာပြည်내၉ခုရဲ့တော်ဝင်ခေါင်းဆောင်တွေက၅နှစ်တခါဘရင်တာဝန်ကိုအလှည့်ကျထမ်းဆောင်ကြရတာဖြစ်ပါရဲ့ရှင
်တိုင်းနိုင်ငံဘန်ကောက်မြို့မှာလေယာဉ်ညံ့မှုတွေကြုံနေရတာတွေကိုဖြစ်ရှင်းမှုဒရုန်းယာဉ်တွေထရက်ကားတွေလေယာဉ်ငယ်စားရည်တွေဒီကနေ့ရေးဖြန့်ပြီးကြိုးစားကြတယ်လို့လေထုရေဆွေးတိုးတက်ကောင်းမွန်လာအောင်အချင်းချင်းတွေပြေးကြဖို့လဲမြို့အုပ်ချုပ်ရေးမှုကအ ကူညီတောင်းခံခဲ့ပါတယ်။လူညဉ့်ညံ့မှုတွေအနေရှိရဲ့အဆင့်တွေရောက်လာတဲ့အတွက်ဘန်ကောက်မြို့ကကျောင်းပေါင်း400ရောက်ကိုလည်းမနေ့ကစလို့ပိတ်ထားပါတယ်။လူလူရမ်းမှမချေနှံ့မှုတွေနဲ့ကျန်းမာရေးအန္တရာယ်ကျော်မဲ့အခြေအနေတွေကြောင့်ဘန်ကောက်အချုပ်ရေးမှူးနဲ့ရဲချုပ်တို့ကလူညဉ့်ညံ့မှုထင်းသေးရင်းနဲ့မြေဖြစ်နဲ့သတ်မှတ်ခဲ့တာဖြစ်ပါတယ်။ဒီလိုသတ်မှတ်လိုက်တဲ့အတွက်လည်းလမ်းတွေကိုပိတ်ဆို့တားဆီးရဒီစဉ်အရင်ကားတွေအိမ်ပြင်မှာမီးရှို့တာတွေဆောက်လုပ်ရေးလုပ်ငန်းတွေကိုကန့်တတ်တာတွေလည်းလုပ်လို့ရသွားပါတယ်။ဝန်ကြီးချုပ်ပရယုတ်ချန်ဦးချာကလည်းစစ်ရုံတွေကလူညဉ့်ညံ့မှုပမာဏကိုတိုက်တာစစ်ဆေးဖို့အမိန့်ထုတ်ပြန်ထားပါတယ်။လူညဉ့်ညံ့မှုကိုထိန်းချုပ်ဖို့ဆောင်ရွက်ရတဲ့အစီအစဉ်တွေပြင်းထန်လို့ရင်အများပြည်သူအဆင်မပြေဖြစ်ပြီးလက်မခံနိုင်တာမျိုးတွေကျောင်းနိုင်တယ်လို့လည်းဝန်ကြီးချုပ်ကသတိပေးထားတာပါ။လူညဉ့်ညံ့မှုကိုထိန်းချုပ်ဖို့နည်းလမ်းတွေနဲ့ပတ်သက်လို့ဒီသင်းပတ်ထဲအစိုးပြုကြတဲ့အထက်မှာတော့ကာရီကမိခိုးတွေအထူးသဖြင့်ဒီစည်းစီသုံးရင်တွေကလူညဉ့်ညံ့မှုကိုအဓိကဖြစ်စေတဲ့အရင်းအမြစ်ဖြစ်နေထိန်းချုပ်ဖို့လည်းတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံလူညဉ့်ညံ့မှုထိန်းချုပ်ရေးဌာနကတော့လေ့လာတွေ့ရှိထားတဲ့အချက်လက်တွေမှာဒီယူဆချက်ကိုအားပေးရထောက်ထားမျိုးတွေမတွေ့ရတဲ့အကြောင်းလည်းပြောဆိုထားကြပါတယ်
။ထိုင်းနိုင်ငံမှာမလကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံသားကကြော်ညာတွေကို Facebook လူမှုကွန်ရက်ပေါ်မှာကြော်ညာခွင့်တားမြစ်ထားမှဖြစ်ပါတယ်။အမေရိကန်နဲ့ဥရောပကရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေရဲ့သဘောထားပြောင်းသွားအောင်လို့ရုရှားကနေသတင်းထုတ်ကြော်ညာတွေကတဆင့်ဝင်ရောက်နှောက်ယှက်တာကိုမတားဆီးနိုင်ခဲ့ဘူးဆိုတော့ဝေဖန်မှုတွေကိုခံခဲ့ရပြီးတဲ့နောက်မှာ Facebook ကအခုလိုဆောင်ရွက်လာတာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့ဆက်နွယ်တဲ့နိုင်ငံသားကကြော်ညာမှန်သမျှကိုယာယီတားပြီးတော့ထိုင်းရွေးကောက်ပွဲကိုအကာအကွယ်ပေးသွားမယ်လို့ Facebook ကသတင်းထုတ်ပြန်ပါတယ်။နိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေနဲ့ဆိုင်နာတာမကဘဲမဲယုံသွားကြတာရွေးကောက်ပွဲဖိနှိပ်မှုစတဲ့ကိစ္စတွေကိုညှီညွန့်နဲ့နိုင်ငံသားကကြော်ညာတွေကို February လလေပိုင်းကစပြီးတော့ Facebook ကပိတ်ပင်ထားမှဖြစ်ပါတယ်။အခုလိုမျိုးယာယီပိတ်ပင်တာမျိုးကိုထိုင်းနိုင်ငံတခုရဲ့တည်ထောင်လောက်တာမဟုတ်ဘဲကမ္ဘာတဝန်းကတခြားရွေးကောက်ပွဲတွေမှာလည်းအလားတူရွေးကောက်ပွဲကြောင့်ဖြစ်လာနိုင်တဲ့ပြဿနာတွေကိုချိုးတင်ကာကွယ်ဆောင်ရွက်တာဖြစ်တယ်လို့ Facebook ရဲ့ကမ္ဘာလုံးဆိုင်ရာမူဝါဒညွှန်ကြားရေးမှူးKD Harper's က AFP သတင်းကိုပြောကြားခဲ့ပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့2014ခုနှစ်ထဲကပထမဆုံးဖြစ်မဲ့ရွေးကောက်ပွဲကိုထိုင်းနိုင်ငံမှာမတ်လ24ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရှင
်။ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မုံတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလှော်တွေကိုတင်ဆက်ပေးပါမယ်။တမရုံနဲ့ရခိုင်လက်နက်ကင်အဖွဲ့ AE အကြားချင်းပြည်နယ်ပလဲဝါမြို့နယ်မှာနောက်ဆုံးဖြစ်ထားတဲ့တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်လို့ AE အဖွဲ့ကပြောပါတယ်။တိုက်ပွဲဖြစ်တဲ့ဒေသတွေအနီးနားဒေသတွေကလူငယ်တွေကို AE အဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့တမရုံကဖမ်းဆီးထိန်းသိမ်းထားတာတွေပုံများလာတာကြောင့်လူငယ်တွေနေရစွန့်ခွာတင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြမတမတော်နဲ့ရခိုင်တမတော်အီတို့ကြားချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာမနေ့ကဘုံသူနေ့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တမတော်ပြည်ညရေးတာဝန်ခံခိုင်တုခတ်က VUA ကိုပြောပါတယ
်ဇန်နဝါရီ30ရက်နေ့မှာတော့ဒီပလဲဝါမြို့နယ်ကလက်ဆောင်ဆေးမှာရှိတဲ့အဲ့ဒီပကာဝါရွာရဲ့တောင်ဖက်ဒီတတိလိုလောက်အပေါ်မှာမနေ့စနေနေ့90ကစပြီးတော့မွန်လေးပိုင်းကနာရီ90လောက်ရှိတယ်လေတောက်လျှောက်ဒီတိုက်ပွဲတွေပြင်းထန်ခဲ့တယ်ဗျရန်သူဖက်ကတော့၅ရောက်ခဲ့မနေ့ကျဆုံးပြီးတော့သူတို့အများပြတ်တန်ရသွားတာရှိတယ်ကျွန်တော်တို့ခိုင်တမ်းတို့ဖက်ကတော့ဒုဦးကျဆုံးပြီးတော့ဒုဦးတန်ရတာရှိတယ်ဗျဒေသခံရပါတယ်ခိခဲ့ကြတော့မရှိဘူးဗ
ျဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်ကျဆုံးမှုတွေရှိတယ်ဆိုပေမဲ့လည်းတီးခြားတိမပြုတ်နိုင်သေးတယ်လို့တမတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်တဲ့အခြေအနေကိုသိရဖို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်သွေးမှုကိုအချိန်ချင်းဆက်တွေ့ခဲ့ပေမဲ့လည်းဆက်တွေ့လို့မရခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်တာမှလည်းခရီးလိုနေကြောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကပလဲဝါမြို့နယ်ရှင်းလင်းဝကျေးရွာထက်ခုံရွာနဲ့ကောက်ကြီးဝရွာဘက်မှာမြမတမတော်နဲ့ရခိုင်တမတော်အီအီတို့စိုက်ပွဲဖြစ်ပွားခဲ့ပြီးတမတော်ကနေရှင်းလင်းဝဒေသကရခိုင်လူငယ်တွေကိုဖမ်းဆီးစစ်ဆေးမှုတွေတင်းကြပ်လာနေတာကြောင့်နေရကနေတင်းချောင်နေရတယ်လို့ပလဲဝါမြို့နယ်ဒေသခံခိုင်ကျော်နိုင်ကပြောပါတယ
်။ကောက်ကြီးဝရွာနဲ့ခုံရွာကျမှာတိုက်ပွဲဖြစ်ခဲ့တဲ့နေရာမှာတခုရှင်းလင်းဝကျေးရွာကသူမျိုးစတဲ့မတော်လူတွေကပင်ဆယ်ရနဲ့လူငယ်တွေကိုဖမ်းဆီးနေတဲ့အတွက်ရှင်းလင်းဝကလူငယ်တွေကအခုဆက်ပြေးတိတ်ဆုံနေရတယ်ဒီမှာလည်းမနေရကြဘူးအေးနဲ့တနေနေတယ်ဆိုပြီးတော့သူတို့ကတာမနေနေရှိနေရှိနေဖြစ်ပြီးကိုယ်တော်သွားတဲ့အဲလူငယ်တွေကဒီလိုဖက်တိကျေးရှင်နေရတယ်အခုပလဲဝါနဲ့ဒီကျောက်တော်မြို့နယ်ဖက်တင်မှာပဲဆင်းသွားတယ
်ဒီရက်ပိုင်းတွင်ရှင်းလင်းဝချေးရွာဒေသခံတွေကိုတမတော်ကနေဖမ်းဆီးထားတယ်ပတ်သက်လို့လည်းကောက်ကြီးဝရွာသားသူကအခုလိုပြောပါတယ
်သူတို့ရှိနေဘူးကျွန်တော်ဆွေးရတင်တာကတော့ရှိနေတယ်ဒီရောက်မှပြန်မဆက်လာသေးဘူးအဲ့ဒါကြောင့်အခုကျောက်တော်ဒီကျောက်တော်ဘက်မှာခဏလေးဆောင်းနေလာရတာ
Panzi Kayada Lungariha, Miba Swinuta Chinune, Tweson Kwemaya Bulule, Tuga Suvare. Yakabi Nedwe, Buddha Yadita, Munet Vibamale, in a Sasa Mushini Suvi, Jaya Ocho Yimudri, Yadarigu, Tamarogani, Sisi Panzi V, Madayate Sato Yipomane, Tayaswesu Dadule, Shinivare. Tidotu Mabe, Yakabi Ne, Chalto, Bonijo, Yadita, Buddha, Mongdo, Miau, Mibo Murima, Shiri Jivarima.
အေးဖွဲ့တွေရောနှုတ်ဝေရောက်နေတာကြောင့်မသိင်္ဂါတဲ့လူနေအိမ်တွေကိုစစ်ဆေးသွားဖို့ရခိုင်ပြည်နယ်အစိုးရဖွဲ့ကနေဇန်နဝါရီလ26ရက်စွဲနဲ့ညွန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။နိုင်ငံတော်အင်တာနက်ပေးပို့ထားတာပါ။ VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို ထုတ်လွှင့်ပြပါအောင်မယ်။ရှမ်းပြည်နယ်ကအထက်ရဲရွာရေးရလျှက်စစ်စီမံကိန်းမှာပါဝင်လုပ်ဆောင်နေတဲ့နိုင်ငံသားကုမ္ပဏီတွေကပြင်သစ်အခြေဆိုင် NG စွမ်းအင်ကုမ္ပဏီနှုတ်ထွက်တော့မယ်ဆိုတဲ့သတင်းထွက်လာပါတယ်။ဒီလိုကုမ္ပဏီတစ်ခုနှုတ်ထွက်သွားပေမဲ့လည်းလူမှုလျှက်စစ်မီးလုံလောက်ရေးအတွက်အကောင့်ထက်ပေါ်နေတဲ့စီမံကိန်းဖြစ်တာကြောင့်ဆက်လုပ်သွားမှာဖြစ်တယ်လို့လျှက်စစ်နဲ့
ီတဲကအင်ဂျီလောက်ကန်ကုမ္ပဏီကွဲတစ်ခုဖြစ်တဲ့ Lamara International ကုမ္ပဏီရဲ့ပါဝင်မှုကိုရပ်ဆိုင်းလိုက်ပြီးလို့2019ခုနှစ်ဇန်နဝါရီ21ရက်နေ့စွဲနဲ့ကုမ္ပဏီကအကြောင်းကြားလာတဲ့အကြောင်းပြီးတိန်ခြေဆိုင်လူခွင့်လှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Burma Campaign UK ရဲ့ဇန်နဝါရီ30ရက်နေ့ထုတ်နေစွဲနဲ့ဖော်ပြချက်တစ်ခုမှဖော်ပြထားတာပါအင်ဂျီကုမ္ပဏီကကျင်းဝတ်တိုက်ခိုက်လိုက်နာဆောင်ရွက်မှုဆိုင်ရာဒါရိုက်တာရှာဗီယာဥဗာကဘာမာကမ်ပိန်း UK ကိုပေးပို့လာတဲ့အကြောင်းကြားစာထဲမှာဒီစီမံကိန်းနဲ့ပတ်သက်ပြီးကျွန်တော်တို့အကြောင်းကြားထားတာအရာကုမ္ပဏီရဲ့ကုမ္ပဏီခွဲဖြစ်တဲ့ Lamara International ကိုအင်ဂျီကုမ္ပဏီကမွေးယူခြင်းအချိန်တော်ကြာကတည်းက Lamara နဲ့ Stack SA ကုမ္ပဏီတို့ပူးပေါင်းဖွဲ့စည်းထားတာတခုရှိပါတယ်2019ခုနှစ်ဇန်နဝါရီလကတည်းက Stack နဲ့ Contract ချုပ်ဆိုထားတာကိုရပ်ဆိုင်းလိုက်ပြီးဖြစ်ပါတယ်။ဒါကြောင့် Lamara International တော်၎င်းအင်ဂျီကုမ္ပဏီအုပ်စုရဲ့ကုမ္ပဏီကွဲတစ်ခုခုတော်၎င်းဒီစီမံကိန်းမှာဆက်ပြီးပါဝင်ပတ်သက်မှုမရှိတော့ပါဘူးလို့ဖော်ပြထားပါတယ်။ဒီလိုအကြောင်းကြားတဲ့အထဲမှာအထက်ချဲပါရာဇဝတ်စစ်စီမံကိန်းကိုနာမည်နဲ့တကွာထည့်သွင်းဖော်ပြထားတာတော့မရှိပါဘူး။ Stack SA ဆိုတာကတော့စီမံကိန်းမှာပါဝင်သက်ဆောင်နေတဲ့ကုမ္ပဏီတွေထဲကဆွစ်ဇာလန်အခြေစိုက်အင်ဂျင်နီယာကုမ္ပဏီတခုပါ။စီမံကိန်း30ရာခိုင်နှုန်းကျော်ပြီးစီးနေပြီဖြစ်လို့အခုလိုအင်ဂျီကုမ္ပဏီဘက်ကပါဝင်မှုရပ်ဆိုင်းလိုက်ပြီးဖြစ်ပေမဲ့လည်းဆက်ပြီးလုံဆောင်သွားမယ့်သဘောမျိုးလျှက်စင်းစွိုင်းရင်ဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝင်ဦးစိုးမြင့်က VOA ကိုအခုလိုပြောပါတယ်
သူတို့တကယ်လို့နှုတ်ဆက်ဆိုတယ်သူတို့လည်းကျွန်တော်နဲ့တည်းကြော်လို့ကျွန်တော်မြန်မာကုမ္ပဏီတွေနဲ့ပြောနေတာလေသူတို့နောက်ကဘယ်လိုလိုချက်တည်တာဆိုကျွန်တော်မသိဘူးကြာဟုတ်လားကျွန်တော်အဲ့မှာ34ရာခိုင်နှုန်းတော့ပြီးနေပြီဒါလေတချို့ကျွန်တော်တို့ဒီဝက်ချက်ကိုဖြည့်ဆည်းပေးနိုင်လို့ဖြည့်ဆည်းပေးနိုင်အောင်စီစဉ်နေလို့လေပို့တိုင်းလို့ရောင်းပါဘူးနောက်ပိုင်းသွားမယ့်အစီအမံနဲ့လည်းအဲ့လိုပြောမှာဟုတ်ဟုတ
်ပြင်သစ်စွိုင်းရင်ကုမ္ပဏီနှုတ်ဆက်လိုက်ပြီဆိုတာနဲ့ပတ်သက်လို့အချက်လက်တွေတောင်းခံထားပြီးစောင့်ကြည့်နေရလို့ရှမ်းပြည်နယ်ပြည်ပေါ်မျိုးပြည်နယ်လွှတ်တော်ကိုယ်စားလှယ်နန်းဆန်းဆန်းအေက VOE ကိုပြောပါတယ
်အဲ့ကုမ္ပဏီကဒီပြန်နှုတ်ဆက်မြဲလို့တော့အကြောင်းကြားလာတယ်လက်ရှိတော့စောင့်ကြည့်နေတုံးပေါ်တော့အချင်းနေအခုတော့ကုမ္ပဏီတစ်ခုကရုပ်သိမ်းသွားပြီဆိုတော့တခြားကုမ္ပဏီရောရုပ်သိမ်းနိုင်မှာပေါ့တကယ်လို့တခြားနိုင်ငံကကုမ္ပဏီလည်းရုပ်သိမ်းနေဆိုရင်တော့ရတဲ့မဖြစ်နိုင်ချင်များလေပေါ့
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့တောင်ပံမိုင်20ကျော်နမ်မတူမြေပေါ်မှာစောက်လုပ်ထားတဲ့ဒီရေအားလျှက်စစ်စီမံကိန်းကိုဒေသခံတွေကရောဘာမကမ်ပိန်းတို့လူခွင့်ရေးဖွဲ့တွေကပါတောက်လျှောက်ကန့်ကွက်လာကြတာပါကန့်ကွက်ကြတဲ့အဓိကချက်တွေရဲ့မှာရေကတာကိုစီရေးပရိပခဖြစ်တဲ့ဒေသတွေမှာစောက်လုပ်နေတာဒေသခံတွေကိုစနစ်တကျရွှေ့ပြောင်းပေးဖို့မြေယာလျှော်ကြီးတွေအခုချိန်ထိညှိနှိုင်းမှုမရှိတာစီမံကိန်းပြီးလို့ရေတိုလောင်တဲ့အခါမှာကာလုံမျိုးအရှိနဲ့နောက်ကကြီးရွာနှဲ့ရွာရင်းနှင်းမြုံမှာဖြစ်သလိုစားရီက800ကျော်ပစ်တော်ရီက1000ကျော်လူရီ800ကျော်ထိခိုက်နိုင်ခြင်းရှိရာစားရီအချက်လက်တွေကိုလည်းထောက်ပြထားကြတာဖြစ်ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ဆက်စပ်နေရဆိုပြီး2018ခုနှစ်ဒီဇင်ဘာ17ရက်နေ့မှာဘာမာကမ်ပိန်း UK အဖွဲ့ကပြည်တွင်းပြပါကုမ္ပဏီ49ခုထဲမှာနံပါတ်စီးရင်သွင်းလိုက်တဲ့နေရာမှာအင်ဂျီကုမ္ပဏီလည်းပါဝင်ပါတယ်ဒီရေကာတာစီမံကိန်းကိုတောက်လျှောက်ကန့်ကွက်လာခဲ့တဲ့ရှမ်းလူ့အခွင့်အရေးမန္တလေးအဖွဲ့ SHRF ပြန်ကြားရေးတောင်းခံစာရွက်လွင်ကအချက်လက်တွေကိုဆက်လက်စုဆောင်းသွားပြီးစွတ်တော်ကိုတင်ပြသွားမှာဖြစ်တယ်လို့ပြောပါတယ်
ရွာသားကြီးကနေပြီးတော့လိုစိတ်ခိုက်တယ်ဘယ်လိုနိနာလဲဆိုတာကျွန်တော်တို့ကတော့ဟိုအချက်အလက်ဒေတာတွေအဲ့လိုစုဆောင်းပြီးတော့ကျွန်တော်တို့ကတော့ပြန်ပြမှာပေါ့နော
်ဒေတာကန်လူလူကန့်ကွက်တဲ့ဂျာမာပဲစီမံကိန်းကိုအကောင့်တွေဖော်ဖို့ကျန်းွေ3ဘီလီယံတုံးဆွဲမယ်ဆိုပြီး2018ခုနှစ်မှာအစိုးရကအတည်ပြုခဲ့ရကြောင်းပြီးခဲ့တဲ့အောက်တိုဘာ12ရက်နေ့မှာပဲသွတ်တော်ကိုယ်စားလှယ်တွေနဲ့ဒေတာကန်တွေကတီဘောမြို့မှာစုဝေးဆန္ဒပြပြီးကန့်ကွက်ခဲ့ကြပါသေးတယ်။မြေအောက်ပိုင်းမှာမြင့်ငယ်မြင့်ဒုထဝရီမြို့လို့ခေါ်ပြီးရှမ်းပြည်အတွင်းမှာတော့နမ်မတူမြို့လို့ခေါ်တဲ့မြို့ပေါ်မှာတည်ဆောက်နေရဖြစ်တဲ့အထက်ရဲဟာရေအားလျှက်စစ်စီမံကိန်းကနေလျှက်စစ်တအား280မဂါဝပ်ထုတ်လုပ်နိုင်ဖို့အစိုးရကရည်ရွယ်ထားပါတယ်။ဒါဟာရန်ကုန်နဲ့မန္တလေးမြို့တွေကိုလျှက်စစ်တအားလုံလောက်အောင်ပြီးနိုင်တဲ့ပမာဏရှိသလိုလျှက်စစ်တအားဒစိမ့်တစ်ပိုင်းကိုပြပကိုရောင်းချဖို့တောင်းရှိသူတွေကရည်ရွယ်ထားတယ်လို့လည်းပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။အင်ဂျီကုမ္ပဏီကိုနံပါတ်ပြတ်စရင်တွင်းထတာပယ်ဖြတ်လိုက်ပြီဖြစ်တဲ့အကြောင်းဘာမားကမ်ပိန်း UK ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ကိုစောထဲ့သတင်းပေးပို့ထားတာပါ။သတင်းရှင်တို့ခုနဆင်နေကြရတာက VOA မြန်မာပိုင်းရဲ့ကြာသပတေးညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးနားဆင်ရမယ့်သတင်းလှော်မှာတော့ Rider သတင်းတောက်တွေကိုတရားစွဲဆိုထောင်ချလိုက်တဲ့အမှုနဲ့ဆက်ဆက်ပြီးရဲစီကံပေါက်ဖြတ်တဲ့ဆိုတဲ့ဆွဲချက်နဲ့ထောင်ဒဏ်တစ်နှစ်ကျနေတဲ့ဒူရဲမှုဟောင်းမိုးရံနိုင်ဟာ February 1ရက်နေ့မနေ့ဖြန်မှာပြန်လည်လွတ်မြောက်လာတော့မယ်လို့အင်းစိန်ထောင်အစ်မင့်တာဝန်ရှိသူတူက VOA ကိုပြောပါရယ်မိုးရံနိုင်ရဲ့မိသားစုဝင်တွေကလည်းဒါကိုအတည်ပြုပါရယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထဲအောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ရှင
်နိုင်ငံတော်လောက်ဝချက်အုပ်ဒီနဲ့ထောင်ဒဏ်9နှစ်ချမှတ်ခံရတဲ့ရိုက်တာသတင်းတောက်နှစ်ယောက်မှုမှာတရလူပြသက်တည်ဖြစ်ထွက်ဆိုပြီးတဲ့နောက်ထောင်နဲ့တနည်းချမှတ်ခံထားတဲ့ဒွေမွားမိုးရံတိုင်းပြန်လွတ်လာတော့မယ်ဆိုတာအမြင်ပေါ်လို့တဲ့အင်းစိန်ထောင်အစိမ့်ရရှိသူက VOA ကိုခုလိုတီးပြပြောဆိုပါတယ
်။အမကန်တို့မှာပါခင်ဗျ။အမကန်တို့ရမှာပါတယ်ခင်ဗျ။ကျွန်တော်အချင်းတော်စီမင်းစီကံပေါ့အချင်းတော်ရှော့စီမင်းစီကံနဲ့လွတ်တာပါခင်ဗျ။ဥပဒေရပြီးတဲ့ရှော့ရည်ရတာပေါ့ဗျာ။ရှော့ရည်ရတဲ့တည်းသူကကိုလာကျော်နဲ့လွတ်တာပေါ့နော်။
ဒွေမွားမိုးရံတိုင်းဟာဇန်နဝါရီ၂ရက်နေ့ကလွတ်မြောက်မယ်လို့အစိုးရပိုင်းမှထောင်အာဏာပိုင်တွေကပြောဆိုရတဲ့အတွက်မိသားစုဝင်တွေတောင်းဆောင်ဆိုင်ခဲ့ပြီးနောက်မှာအာဏာပိုင်တွေဘက်ကရက်တွက်မာလာလို့ဆိုပြီးတကယ်တမ်းလွတ်မလာဘဲဖေဖော်ဝါရီလမှပြန်လွတ်မယ်လို့မိသားစုဝင်တွေကပြောထားတာပါ။ဦးမိုးရံတိုင်းရဲ့ဇနီးမတူဟာခင်မွန်းဖြစ်သူကကြာသပတေးနေ့ကပဲထောင်ဝင်စာတောတိခဲ့ပြီးသူပြန်လွတ်တော့မယ်ကြောင်းပြောလိုက်တယ်လို့ VO ကခုလိုပြောပါတယ်
။ဟုတ်ကဲ့မနေ့ကလို့ပြောရရှင်ကျမမျိုးသားပြောရှင
်ဒူရဲမူဝမိုးရံနိုင်ရဲ့ဖခင်ပြည်သူဟာနာမကျန်းဖြစ်နေပြီးသူ့ကိုပြန်ခေါ်လာဖို့အဖေဖြစ်သူကမှာကြားထားတယ်လို့မိုးရံနိုင်ရဲ့ညီဖြစ်သူကိုရဲဝင်းနိုင်ကဆိုပါတယ
်ပုံမှန်ကသူကဒီလားတုံပြီးရင်ဖေကလည်းဒီမီဒီယာမှာဆေးစစ်ဖို့ချိန်ထားရှိတယ်အဲ့ဒါနဲ့သူ့ကိုသူ့စီကိုတန့်ခေါ်ခဲ့ဖို့သူသားကိုအဲ့လိုပြောထားတယ်ကျွန်တော်တို့
ဒူရဲမူဝမိုးရံနိုင်ဟာရိုက်တာသင်းတော်ကိုဝလုံးနဲ့ကိုကျော်စိုးတို့ကိုခွင့်ပြုချက်မရှိဘဲတိစုံမင်းမြန်ွယ်ပြည့်ရဆိုပြီးပုံမှန်16က22နဲ့ပြီးခရီးနှစ်ဧပြီလထဲမှာထောင်နဲ့တစ်နှစ်ချမှတ်ခံထားတာပါပြီးခရီးနှစ်ဒီဇင်ဘာ22ရက်နေ့မှာပန်မြန်မာဖွဲ့ကလူလက်စာထုတ်ပေါ်ပြောဆိုရင်းကိုထူးချွန်စွာကာကွယ်ကျင့်သုံးသူစုကိုဦးမိုးရံနိုင်ကိုချီးမင်းခဲ့တယ်လို့ဟန်တာဝတီဦးဝင်းတင်ဖောင်ဒေးရှင်းကလည်းနိုင်ငံကြီးကျင်းသားဖြစ်သတ်မှတ်ထားပါတယ်ရိုက်တာသတင်းတော်တွေကိုရဲမှုချုပ်တင်ကိုကထောင်ကျောက်စင်ဖမ်းဆီးခဲ့ရလို့တရားခွင်မှာထွက်ဆိုပြီးတဲ့နောက်သူထောင်နှံချမှတ်ခံရတာဖြစ်ပြီးဖမ်းဆီးထိန်းသိမ်းခံရတဲ့3လကျော်တွင်မိသားစုနဲ့လည်းတွေ့ခွင့်မရခဲ့ပါဘူးအခုလိုထွက်ဆိုခဲ့တဲ့အတွက်တရားလူတွေဘက်ကဒူရဲမှုအမှုရနိုင်ကိုမယုံကြည်တတ်တဲ့သက်တည်ဖြစ်တတ်မှတ်ပြီးဖို့ရှောက်ထားခဲ့ပြီးမှတရားရုံးကပယ်ချခဲ့ပါတယ်နိုင်ငံတော်လွှတ်ဝတ်ချက်အုပ်တွေနဲ့ထောင်နှံ9နှစ်စီချမှတ်ခံရတဲ့ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးတို့ကတော့ KI တရားရုံးကချမှတ်ထားတဲ့အမိန့်ပေါ်တိုင်းတရားရုံးမှအယူခံဝင်ခဲ့တာကိုတိုင်းတရားရုံးကပယ်ချခဲ့ပါတယ်။အဲဒါကြောင့်နေပြည်တော်ပြည်အောင်စုတရားလွှတ်တော်ကိုဖေဖော်ဝါရီလလယ်လောက်မှာရာဇဝတ်ပြင်ဆင်မှုတက်မယ်လို့သတင်းတော့တွေရှိနေက VOE ကိုပြောဆိုထားပါတယ်ခင်ဗျာ
။တော်ရရှင်များရှင်။ကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်မဲ့ရေအားလျက်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြန်မာဆွေရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပတ်ဝန်းကျင်နဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေကြုံနေရတဲ့မြေဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့စံတမန်ဆက်ဆံရေးစာတာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြစ်ဆုံစီမံကိန်းကြောင့်ကြုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမာရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-392-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ American ပြည်အောင်စုမှာအအေးလှမ်းရိုက်ခတ်တဲ့တံကိုခံနေကြရတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်။ American ပြည်အောင်စုနောက်ဖက်ချမ်းကနေအရှိတ်ထိဝင်ရောက်နေတဲ့စံချိန်တင်အအေးတံကြောင့်ဒီကနေ့ထိတည်ဆုံးသူဦးရေ12ဦးရှိလာနေတဲ့အချိန်မှာပဲ American မှာရောက်နေတဲ့မြန်မာမိသားစုတွေဟာလည်းဒီနှစ်ရထုခဲ့တဲ့အအေးတံကိုခံနေကြရပါတယ်။လက်တလောအအေးဆုံးမျိုးတွေလို့သတ်မှတ်ထားတဲ့နေရာတွေကမြန်မာမိသားစုတွေအအေးတံကိုဘယ်လိုရင်ဆိုင်နေကြသလဲဆိုတာကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရဲ့ရှင်။
နှစ်စဉ်ဆောင်ရသည့်ရောက်တိုင်းအမေရိကန်ပြည်ထောင်စုအတွင်းကနေရဒေသအတော်များများမှာနှင်းမုန်တိုင်းကြတာနဲ့အေးအေးဒဏ်တွေကိုခံရလေးရှိပါတယ်။ဒါပေမဲ့ဒီနှစ်ဆောင်ရသည့်ကတော့အခါတိုင်းနှစ်တည်တဲ့စံချိန်တင်အေးလွန်နေတာဟာတချို့မြို့တွေမှာဆိုအနုလက္ခဏာ65အထိရောက်သွားတာကြောင့်ကဘာမှာအအေးဆုံးဒေသလို့သတ်မှတ်ထားတဲ့မြောက်ဝင်ရိုးစွန်းတဲ့တောင်ပူအေးချောင်းမွေးလေဝသပညာရှင်တွေကပြောဆိုနေကြတာပါ။အခုလိုအေးလွန်တဲ့ရာသီဥတုဒဏ်ကိုအမေရိကန်ပြည်ထောင်စုမှရောက်နေကြတဲ့မြန်မာနယ်ပယ်တွေကရောဘလို့ရင်ဆိုင်နေကြပါသလဲ။ကိုဝင်လင်းဟာအခုဖြစ်ပေါ်နေတဲ့စံချိန်တင်အေးအေးဒဏ်ကိုအဆိုးအဝါးဆုံးခံနေရတဲ့မင်းနီဆိုတာပြည်နယ်မင်နီယားပိုလစ်မြို့မှာနေထိုင်သူတဦးပါသူကလက်တလောသူတို့မျိုးကအခြေအနေကိုအခုလိုဆချင်းပြပါတယ
်ဒီမှာကျွန်တော်ဟောပါနေလာခဲ့တဲ့ဟိုနှစ်ပေါင်း20နီးပါးလောက်ပါဆိုရင်ဒီလောက်ထိအေးရကျွန်တော်ဟောပါတခါမှဟိုမကြုံတွေ့ရဘူးအေးဆုံးဆိုရင်ဟိုတာ -10 အဲ့လောက်အဆင့်ထိပဲရှိတယ်အခုကျတော့ဟောပါဝင်ချုံနဲ့ပါနေဆိုရင်ဟောပေါ့-30 below 0အဲ့လောက်အထိဟောပေါ့အေးသွားတယ်လေဆိုတော့အရန်တော့အေးတယ်နောက်ပြီးတော့တော်တော်လေးထူးခြားတယ်ကားတွေပါတွေဟောပေါ့နိုးလို့မရတဲ့အထိကားတွေလမ်းပေးမှာဟောပေါ့တတိယစီးပြက်နေတာတွေတွေ့ရတယ်မနေ့ကတော့ကျွန်တော်ခေါ်ဖို့ခေါ်တယောက်ဆိုရင်သူ့ဟောလေအေးတွေကအပူဟောအရန်အေးသွားတော့ကားပိန်းနေရလဲကျုံသွားတယ်ကျုံသွားပြီးတော့လမ်းမှာ highway မှာမောင်းနေတဲ့တတိမထားမိလို့တခါလေးကိုကားပင်ပေါက်သွားတာတွေပါရှိတယ်ဆိုတော့ခေါ်ခေါ်ကလေးရောက်ဆိုမနေ့ကတူပေါ့နိုင်ဝတ်နီးပါးတနားရီလောက်ကားထဲမှာပဲထိုင်ပြီးတော့အဲ့ဒီကထိုးကားကိုစောင့်လာတယ
်အခုလိုရာသီဥတုဆိုးရတဲ့အချိန်မျိုးမှာကားနဲ့အပြင်ကိုမသွားခင်စောင့်စတဲ့နှွေးထွေးစင်မဲ့အရာတွေကားထဲမှာစောင့်ထားခြင်းတလို့တခြားအရေးပေါ်ပစ္စည်းတွေကိုလည်းစောင့်ထားခြင်းကြောင့်သူကပြောပါတယ်သူ့အနေနဲ့ဒီလောက်အေးတာကိုတခါမှမကြုံဘူးပြီမဲ့အခက်ခဲတွေကြတဲ့ကနေ့စဉ်အလုပ်သွားနေရတဲ့အကြောင်းသူကပြောပြပါတယ်မြန်မာနိုင်ငံကရောက်လာကြသူတိုင်းဟာအင်္ဂလိပ်စာကိုကျွမ်းကျင်နားလည်ကြသူတွေမဟုတ်တာကြောင့်ရာသီဥတုနဲ့ပတ်သက်တဲ့အသိပေးကြားချက်တွေကိုအပြည့်အဝနားမလည်ကြဘူးလို့သူကပြောပါတယ်ဒါအပြင်တချို့တိုင်းရင်းသားလူမျိုးတွေအတွက်သူတို့တတ်တဲ့ဘာသာစကားနဲ့ဘာသာပြန်ပေးဖို့အတွက်လည်းအခက်အခဲရှိတဲ့အကြောင်းသူကရှင်းပြပါတယ်မင်းနီယားပိုလစ်မြို့မှာတင်အေးအေးတန်းကြောင့်ဒီရက်ထဲနှစ်ဦးသေဆုံးခဲ့ပြီးဖြစ်တယ်လို့ကိုဝင်းလင်းကပြောပါတယ်ကိုဝင်းလင်းလိုပဲအေးအေးတန်းကိုရင်ဆိုင်နေရသူနောက်တစ်ဦးကတော့အီလီနွိုင်းပြည်နယ်ရှီကာဂိုမြို့ကကိုယ်စောထွက်ပါသူတို့မျိုးဟာလည်းအေးအေးတံကိုအဆိုးအဝါဆုံးရင်ဆိုင်နေရတဲ့မျိုးတွေထဲမှာပါတာကြောင့်အလုံးမစင်းရတာနေရရှိသွားပြီလို့သူကပြောပြပါတယ
်အခုအချိန်နေရတော့ဒီ minus ဒီ16ပေါ့နော်ဒီ316လောက်ကြာတာပေါ့လေအလုတ်ကလည်းဒီတော်တော်များများမသွားကြဘူးဒါအေးတို့အဲကျွန်တော်တို့ပုံမှန်စီးနေတဲ့အဲမီးထားရှိတာပေါ့နော်မီးထားရဆိုရင်လည်းဟိုသူတို့မပြေးတဲ့ဟာတွေရှိတယ်သူတို့ဖြတ်လိုက်ရတယ်ပေါ့လေဒါအေးတို့တန်လန်းနေပါရေဆိုရင်လည်းဒါအေးတဲ့ခါကျတော့သူကဆက်စားရီးတက်ထားတဲ့ခါကျတော့ဒီဒါအေးရင်တော့ဆန္ဒရီးတော့မလုပ်ဘူးလေမိဒီပါရီရှိုးရတဲ့အချိန်ရောက်ပါတော့ပေါ့နော်ဆိုတော့ကျွန်တော်ဆိုရင်အလုပ်ဒီနှစ်ရဲမသွားဖြစ်ဘူးကျွန်တော်လုပ်လို့ရတဲ့အလုပ်က ID လုပ်ဆိုတော့ကွန်ပျူတာနဲ့ကွာအရင်နေတော့လုပ်ရတယ်ဒီအလုပ်ကိုလှမ်းဆက်ပြီးတော့လုပ်လို့ရတယ်သွားကြတော့မလုပ်ဘူးပေါ့လေတချို့ကတော့သွားလို့ကြတယ်နည်းနည်းရှိရပါပေါ့နော
်လက်တလုံးရင်ဆိုင်နေရတဲ့စံချိန်တင်အေးအေးတန်းကြောင့်ရောစနိုးကြပြီးရင်တိုက်မှုတွေဖြစ်ပေါ်ခဲ့တာတွေကြောင့်ပါနိုင်ငံတော်ဝန်သေဆုံးသူအနည်းဆုံး12ဦးအထိရှိသွားပြီလို့သတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်စူးစီးတင်ပြပေးထားတာပါရှင် VOA ကိုဝေဖန်ကြံပေးစာရီးပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရင်တော့VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွင်းနိုင်ပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေညနေခင်း၁နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရှိရှိနိုင်ပါတယ်ခင်ဗျာ
လာညချက်မှာရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပင်းနေညပိုင်းထုတ်လွှင့်ချက်တွေကို9မီတာ19 kHz 1953ည9မီတာ25 kHz 1783ညနဲ့9မီတာ32 kHz 9335တို့ကနေထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီဝဲအစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကျမ်းမာရေးကဏ္ဍမြန်မာရေးတုံ့တက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်ပြီးခဲ့တဲ့ဇန်နဝါရီ25ရက်နေ့ကတက်မတော်ကသတိပေးချက်ထုတ်ပြန်လိုက်တဲ့အပေါ်မှာတိုင်းရင်းသားကောင်းဆောင်တို့ရဲ့သဘောထားကဘယ်လိုရှိပါသလဲ
KNU နေနဲ့ NC ပေါ်မှာမနဲ့ခိုင်ခိုင်မာမာယက်တည်ပြီးတော့ NC ကောင်းတယ်မှုကျွန်တော်စူးစမ်းနေတယ်။ဒါပြင်နဲ့ဒီ NCA ကနှစ်ဖက်လုံးကလက်ခံတဲ့အတိတ်ပဲဖွင့်ဆိုချက်ဖြစ်လာအောင်လုပ်မဲ့ dialogue
ကရင်မျိုးသားစီယုံ KNU အထွေထွေအတွင်းရေးမှူးဘဒူစောတာတို့မူပြောသွားတာပါ။တိုင်းရင်းသတင်းလွှာခဏမှာအပြေဆုံးကိုနားဆင်ရပါမယ်။အခုရင်ဆုံးတော့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ဒီတစ်ပတ်ကျန်းမာရေးခဏမှာ Parkinson's ခေါ်အာယုံကျော်အာနယ်ပီလှုပ်ရှားမှုတုံဆိုင်တဲ့ယောဂအကြောင်းကိုတင်ပြပေးထားပါတယ်။ခြေလက်တုံ၊ကြွက်သားတောင့်လှုပ်ရှားမှုနှေးကွေးလာတဲ့ဒီ Parkinson's ယောဂဟာသက်ကြီးပိုင်းမှာအဖြစ်များတယ်လို့ဆိုပါတယ်။ဒီ Parkinson's ယောဂဘာကြောင့်ဖြစ်ရပြီးဖြစ်လာရင်ဘယ်လိုလက္ခဏာတွေပြပြီးတော့ဘယ်လိုကုသကာကွယ်နိုင်မှာတလဲ။ဒီအကြောင်းကိုသက်ကြီးရွယ်ဦးနဲ့အုံနောက်အာယုံကျော်ဆိုင်ရာအထူးကုပါမောက်ခဒေါက်တာတောင်းဝင်းညွန့်ကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်ရှင်။
โอเคသတိရေုံနဲ့အုံနောက်နဲ့အောင်ကျော်ယောဂဆိုင်ရာအထူးကုဆရာဝန်ကြီးနဲ့ပါမောက္ခဒေါက်တာသံဝင်ညွန့်ခင်ဗျာကျွန်တော်တို့ဒီပါကင်ဆန်လို့ခေါ်တဲ့အသက်ကြီးလာတဲ့အချိန်မှာပေါ့နော်ဒီအာယုံကျော်တွေအားနေပြီးတော့လှုပ်ရှားမှုတွေတုတ်ဆိုင်တဲ့ဒီတုံတောက်နှေးလို့လည်းခေါ်တဲ့ယောဂနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီ
းပမာဒီမှာတော့တတ်တူတာပေါ့နော်ဆာဗီလိခါကမရှိတဲ့ဒီကြပြောလို့မရပါဘူးလည်းတော့နာမည်နဲ့ရေးချတဲ့ညတော့ပြည်ကမင်းစီနဲ့တိမ်မှာ150လောက်ပြီးအောင်ဖြစ်လာ
။ဟုတ်ကဲ့ဆရာ။ဆိုလိုတာတော့ဒီတစုံတရာတော့ဖြစ်နေတဲ့အနေအထားပေါ့ဆရာနော်။အဲ့ဒီခါကျတော့ဆရာကြီးဘာကြောင့်မလို့ဒီယောဂါကအဓိကဖြစ်ရလဲဆရာ။ဖြစ်ရတဲ့အကြောင်းရင်းသိလား
။အဓိကကတော့တမမတမရှိပါဘူး။ဘုနာရဲ့ဆရာတို့ဒီဒီနဲ့ဒီဒီပြစ်ပြီးတော့ဘုနာမှရှိတဲ့ဒီကို try that what I mean အခုမှရှိတဲ့အဲတမတမလာပြီးရဲ့ကျန်နေရပေါ်မှာသင်တဲ့ဆက်ရှင်တွေရှိတာပေါ့ကွာဒီဘောလာ
ဒီ
ဘောမင်းတို့အစ်ကြံကိုမင်းရဲ့လို့
ဒါလေးပစ္စည်းတွေပါ
ကွာဟိုမှာတော့အဲ့ဒါသူ့ဆောင်နဲ့အားလေးတွေပေါ်မှာအဲ့ကောင်လေးကြီးနေဝါဒီဒီဘမင်းတို့နေဝါဘင်းနဲ့တသမမတ်ပေါ့ဟိုတော့ဒီကနေအရင်မှာအာရမေရှားတော့လာလာဒီဟိုတူတဲ့ဒီရပေါ်တော့ဒီလိုပြောရမှာတော့စိုင်းဒါအေရီးယားပေါ်မှာတခြားအားလားအေရီးယားဒီမှာဒီနေဝါအဲ့ဒီဘမင်းဆိုတာနေဝါလေဘာကြောင့်နေဝါလာတော့ဒီကြဒီမှာပြောလို့မရပါဘူးအဲ့ဒါဒီကြဒီဆိုင်ကိုလည်းအဲ့ဒါဒီကြည့်ဒီဘုံကားတော့တောက်ကြည့်တိုက်တူအဲ့ဒါဒီဘုံသားကိုနော်နေငယ်နေရဆိုရလေဓမ္မတွေမှာပို့ဖြစ်တယ်ပေါ့နော်ဒီကြည့်တိုင်းပို့ဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီယောဂါဖြစ်လာပြီဆိုရင်သိနိုင်ဖို့အတွက်ဆရာကြီးဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့လုပ်လဲ
။တုံတောင်းနေတယ်မာလုံးစတုံလာတာပေါ့နော်။တစ်ဖက်တည်းပဲတုံလာမှညာသူညာကြီးကလက်ဒီဒီပဲလက်အဲ့လိုတုံမယ်။တုံလာတဲ့အရင်းနဲ့ direction ချောမှာပေါ်တာပေါ့။ direction ညာနေတဲ့တုံနေတာပေါ့နော်။အဲ့တုံမယ်။အပိုင်းကတောင်းတာတော့ဒီနေ့တောင်းလက်ချောအခင်မဲ့ခိုင်းရကုန်းနဲ့တောင်းမယ်။အဲ့နောက်ဆုံးလည်းတမန်တော်ရဲ့နောက်မြန်မာပြည်ကတည်းကလည်းပေါ့။ဒါနဲ့ဒါလိုစကားပြောတဲ့ဆရာကလည်းသုံးမယ်၊နှီးတာပေါ့နော်။သူရှိရကြပါလိမ့်ပေါ်လို့ကတောင်းပြီးတော့နှီးတာ။ဒါကဘာပဲလို့လဲပြောလို့မလို့ကြည့်အောင်မြင်လို့ဟာတဲ့ပြရမယ်ဒီပေါ့နော်။ဆန်လည်းပန်းမယ်၊ဆန်လည်းဟန်ကြည့်ရမယ်လို့
ဒီအမြင်အတင်ပြောရနေရပြောတာဒါပါတော့ခြေတစ်ဖက်လမ်းမဲ့ရင်းကျူးတစ်ပါးတွေကကျွဲရမယ်တချို့ကဒီကျန်ချော့ပြရတယ်အဲ့လိုကိုယ်ကကြည့်နေကြရတဲ့ဘုံတောင်းတာဘယ်လိုမှလမ်းချော့ရတဲ့လေးရပေါ့နော်ဟုတ်ကဲ့အဲ့တော့အခုလိုအစာပိုင်းလက္ခဏာတွေအပြင်ဒီတုံတောက်နေပါဆရာနော်လှူရှာမှုနဲ့ပတ်သက်ပြီးတော့
နောက်ထပ်ရောဆရာကြီးနောက်ထပ်တွေ့ဖြစ်လာနိုင်တဲ့လက္ခဏာတွေရှိသေးလားအော်အဲ့တော့အခုလိုအစာပိုင်းလက္ခဏာတွေအပြင်ဒီတုံတောက်နေပါဆရာနော်လှူရှာမှုနဲ့ပတ်သက်ပြီးတော့နောက်ထပ်ရောဆရာကြီးနောက်ထပ်တွေ့ဖြစ်လာနိုင်တဲ့လက္ခဏာတွေရှိသေးလားအော်အဲ့တော့အခုလိုအစာပိုင်းလက္ခဏာတွေအပြင်ဒီတုံတောက်နေပါဆရာနော်လှူရှာမှုနဲ့ပတ်သက်ပြီးတော့နောက်ထပ်ရောဆရာကြီးနောက်ထပ်တွေ့ဖြစ်လာနိုင နန်းမတာကွာတာပေါ့ဝင်းချုံမဲဒါပြောကြာလာကြာစစ်တက်ကြာလာမဲဟဲ့လားအမီမစဲမကဘူးချင်းနေရတာလည်းမင်းတက်ကြာမဲအယူကြီးရတယ်မောက်မညံ့နေပြန်တာဝင်းကြာလာပဲတက်ကြာလာရင်ဒီကောင်လင်းညာချောင်းနဲ့ခရနေအဲ့လားကြာမညံ့ပါကြည့်တာဟောဒီမင်းချလို့ပြောတယ်လားမညံ့မမလီပြောရတဲ့ယောဂါတွေပေါ်လာမယ်အဲ့ဒီကဒီရည်ရည်ကဘာလို့လိမ့်ပါတာတော်ကြီးခက်လာအဲ့ဒီကကျတော့လက်ချက်ပေါ်မှာစပွန်တင်ရပါတော့တော့မရှိဘူးအဲ့မှာစပီးပေါ်အလေးကြလာမယ်အလေးတွေကအပိုင်းပြစ်ကြလာတဲ့ယောဂါပေါ်နေယောဂါဒီလက်ခဏာတွေပူပြီးတော့ဆူဆူလာပြီးတော့အဲ့ဆားလိုက်နဲ့တခါလေးဘတ်ဂျမန်ကြီးအလေးစဉ်းစားနိုင်ပေါ်လာပါတယ
်ဟုတ်ကဲ့ဆရာကြီးဒီအစာပိုင်းမှာဒီလှုပ်ရှားမှုတုံတောက်နေဖြစ်ရကနေပြီးတော့နောက်ပိုင်းမှာဒီပုံမှန်ပေါ့နော်ဒီနေ့ဒီဟာလှုပ်တဲ့ဒီစားသောက်ဝင်သွားစီးသွားကိစ္စတွေပါထိခိုက်လာပြီးတော့နောက်ဆုံးမှာဒီမှတ်ဉာဏ်တွေပါနော်ထိခိုက်လာနိုင်တဲ့အတွေ့စောစောစီးစီးခုနကလက္ခဏာတွေပေါ်လာတဲ့အချိန်မှာသက်ဆိုင်ရာဆရာဝန်နဲ့ပြသတင်တာပေါ့ဆရာနော
်ဟုတ်ပါတယ်မှန်ပါပဲဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဆရာကြီးအခုလို့ဒီဆရာဝန်နဲ့ပြသတဲ့အချိန်မှာပေါ့နော်အစာပိုင်းယောဂလက္ခဏာတွေဖြစ်လာအချိန်မှာအဲ့ဒီဆက်ထပ်မဆိုးသွားအောင်ကုသနိုင်တဲ့အနေထားရှိလားဆရာကြီ
းရှိပါတယ်ဆရာဝန်ပြောတဲ့စီးစီးမမှန်တော့ပေါ့နော်ဒီကင်းကနေလို့အဲ့ဒါလေးနဲ့တော့ပြောရပါလေ။ဒါနဲ့ဒီကဒီကကချလာနေလေဒီမှာအုံးမကြီးဆဲလီရဲ့နေလာနေနေလေရောလာပူဆူလာဒီပူဆူလာကံအောင်စီရောတီပူရောတူတာပေါ့။ဥပမာပြောရင်ပထမနှစ်မှာရဲ့စီးရဲ့ဇလုံးဇလုံးလိုပဲ။တင်းငါးချောင်းနေကြတဲ့စီးကမုန်းကြီးလိုပူလူတာပါပေါ့နော်
။ဟုတ်ကဲ့ဆရာကြီး။လောဝပြောက်ကင်းအောင်တော့မကုနိုင်ပဲနဲ့ဒီဖြစ်လာတဲ့လက္ခဏာတွေပေါ့နော်တက်တာအောင်နဲ့ပုံမဆိုးအောင်ထိန်းပေးသွားတဲ့သဘောပေါ့ဆရာနော
်။ဩဟုတ်ပါတယ်ဟုတ်ပါတယ်။
ဟုတ်ကဲ့ဆရာကြီး။နောက်ကာကွယ်နိုင်တဲ့အနေထားရှိလားဆရာ
။ဒီကများတော့ဒီ video တက်တယ်ပေါ့။ဘာကြောင့်မှမသိရဲ။အိမ်မဆဲလေးဒီ video တွေယောဂပေါ့။အပြင်ကပြည့်စုံတဲ့အားတွေလည်းလောရှိပါတယ်။ဒါအဲ့တော့ဟိုကလူများပြောအရင်တော့ဒီ infection အမောရောင်းတာတွေအလားတင်းကြီးကြီးကြီးတာတွေ
ခြားတုပစ္စည်းတွေပေါ့။အ
ဲ့ဒါဒီကျေးဇူးတော်အရရှောက်လို့ခိုင်းအောင်ကြားပါတော့ဆရာကျမကဒီမလို့ပဲတဲ့ကျမဦးဝင်ပေါ်လေးကျမအမှုကြီးကြီးဒီအလားဘာလို့စိတ်ပိုင်းဆိုင်ရာဒီအကြာကြီးတောက်ထားတယ်အမိမိကတော့ဒီလက္ခဏာတွေပေါ်တယ်အဲ့ဒီမျိုးတော့ဝဲထားရင်တော့ဒီလူကကွယ်ပြီးသားဖြစ်တာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ကျမကဒီမှာမရတာစိတ်ကြဲကြဲနဲ့မင်းငယ်လေးရောလာတော့အဘိယာဒီ family ရဲ့ဒီကားစီပေါ့ဆံပါတယ်ဘောတော့ရောမြားလာပါဒီကားလေးစိတ်ကြဲကြဲကလာလေကျွန်တော်ပြန်ရလေပေါ့အစီလေးမှာတောင်ဒီကနေ့လို့ရပါမယ်ဒီမှာဆရာပြပြီးတော့ဒီပတ်သက်ကမှလည်းလေကျေကျေရဟိုကောရဇင်ဘောကမီမက်တီမဒေဘာအဲ့တော့ဆရာဒီကမှာဆက်အစားနဲ့တော့ဒီလုံးတဲ့မှာအစားရတာမျိုးရသီးတောင်ဆီရနေတယ်ဆက်ပါတယ်အကောင်းလာတော့ဒီရေကြီးတက်တက်ရရင်တော့ဒါပေမဲ့အဲ့ဒီရေကာဗွန်နေတဲ့ဘဝတာဟလားဘုံမှာစ
သုရစုရရေပါဆရာ
မင်းလေးတက်ပြီးဘယ်ဘာလဲတဲ့အဲ့လိုရောတော့ရင်ဦးရင်းနေတဲ့စိတ်သွားသူကအချောင်းပြတာပေါ့နော်စီရနေတင်နေပြတာအဲ့လိုတောင်းပြီးစနစ်ကလည်းလိုပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျန်းမာရေးအစီအစဉ်ပြီးအခုဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ကြရပါမယ်။မြေဆုံရေအားလျှက်စစ်စီမံကိန်းရပ်ဆိုင်းထားတာကိုပြန်ဆနိုင်မှုအတွက်မြန်မာပြည်ဆိုင်ရာတရုတ်တံအမတ်ကကြိုးပမ်းနေပြီးမြေတရုတ်အကျိုးစီးပွားအတွက်သာရည်ရွယ်တဲ့စီမံကိန်းကိုမြန်မာနိုင်ငံသားတွေကလက်မခံကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါရဲ့ရှင်။
ရေအားရက်စစ်စီမံကိန်းကိုစုံစမ်းစစ်ဆေးပြီးအစီအခံစာရေးဖို့မ 2016ဩဂုတ်လမှာကော်မရှင်ဖွဲ့စည်းခဲ့တာမို့အခုဆိုရင်နှစ်နှစ်ကျော်သွားပါပြီ။မြေဆုံစီမံကိန်းအကောင့်တွေဖို့စေအစိုးရနဲ့တရုတ်2006မှာစာချုပ်ချုပ်ဆိုပါတယ်။မြေဆုံအပြင်မိခနဲ့မလိခမြစ်တွေမှာရေအားလျှောက်စစ်တည်ဆောက်ဖို့လည်းပါဝင်ပါတယ်။မြေဆုံအစီရင်ခံစာကိုအခုတည်းကမထုတ်ပြန်နိုင်သေးပါဘူး။မြေဆုံကိစ္စအချိန်ဆွဲနေရင်မြန်မာပြည်မှာရင်းနှီးမြှုပ်နှံမဲ့တရုတ်ကုမ္ပဏီတွေစိတ်ကုံသွားနိုင်တယ်လို့ကချင်ပြည်နယ်ကိုဒီဇင်ဘာလကတွားရောက်ခဲ့တဲ့တရုတ်သားအမဟုံးလျံကသတိပေးလိုက်ပါတယ်။တရုတ်မြန်မာစီးပွားရေးဈေးများမှာလိုအပ်တဲ့ရက်စက်ဓာတ်အားအတွက်မြေဆုံစီမံကိန်းကိုနှောင်းနှစ်ဖက်လက်ခံနိုင်အောင်အစွမ်းကုန်ကြိုးစားနေတယ်လို့ဇန်နဝါရီလ12ရက်နေ့ထုတ်တရုတ်တန်ယုံ Facebook မှာမြန်မာဘာသာနဲ့ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်ကဒေသခံတွေဟာမြေဆုံစီမံကိန်းကိုစန့်ကျင်တာမျိုးကန့်ကွက်တာမျိုးမလုပ်ကြကြောင်းပြည်ပရောက်ပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကသာမြေဆုံစီမံကိန်းကိုကန့်ကွက်နေတာဖြစ်တယ်လို့ဆိုပါတယ်မြေဆုံကိုမကန့်ကွက်တဲ့ကချင်နိုင်ငံရေးပါတီနဲ့လူမျိုးရေးအဖွဲ့အစည်းတွေကိုလည်းတာမဟုံးလျံကချီးကျူးထားပါတယ
်ဒါပေမဲ့တာမဟုံးလျံနဲ့တွေ့ဆုံခဲ့တဲ့ကချင်နိုင်ငံရေးခေါင်းဆောင်တွေကတော့မြေဆုံစီမံကိန်းကိုထောက်ခံကြောင်းမပြောဘူးလို့ညင်းဆိုလိုက်ပါတယ်။တရုတ်တမ်မရဲ့ထုတ်ပြန်ချက်ကိုကန့်ကွက်ကြောင်းဇန်နဝါရီ14ရက်နေ့မှာကချင်နိုင်ငံရေးပါတီ3ပါတီကကြေညာချက်ထုတ်ပြန်ပါတယ်။တရုတ်တမ်မနဲ့တွေ့ဆုံစဉ်မြေဆုံစီမံကိန်းကိုထောက်ခံကြောင်းမပြောခဲ့ဘူးလို့ကချင်ခေါင်းဆောင်ဒေါက်တာတူးကြကဆိုပါတယ်။တရုတ်တမ်မနဲ့တီးတန့်တွေ့ဆုံတဲ့ကချင်နေချင်းအဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌကလည်းမြေဆုံကိုထောက်ခံကြောင်းမပြောခဲ့ဘူးလို့ဆိုပါတယ်။အနောက်တိုင်းနိုင်ငံတွေဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုသာစိတ်ဝင်စားပြီးလက်တွေ့ကူညီမှုနည်းပါးကြောင်းကချင်တိုးတက်ဖွံ့ဖြိုးရေးကိုတရုတ်ကသာစိတ်ရင်းအမှန်နဲ့ကူညီနေတာလို့တန်မတ်ဟိုလျံကဆိုပါတယ
်မြန်မာအသင်းအဖွဲ့နဲ့နိုင်ငံရေးပါတီတွေကိုတရုတ်ပြည်ကိုဖိတ်ခေါ်ပြီးပြည်တွင်းမှာလည်းလက်ဆောင်ပစ္စည်းပေးကမ်းနိုင်ရင်ပြောကျင်တာပြောခွင့်ရှိတယ်လို့ဟိုလျံကတင်းနေပုံရပါတယ် NLD ပါတီကတော့မြေဆုံကိစ္စမှာပြည်သူနဲ့တပါးရင်းရှိတယ်လို့ NLD ဒုဥက္ကဋ္ဌဖြစ်သူဒေါက်တာဇော်မြင့်မောင်ကဇန်နဝါရီလ19ရက်နေ့ကတာချီလိတ်ခရီးစဉ်မှာပြောဆိုသွားပါတယ် NLD ပါတီဟာပြည်သူပါတီဖြစ်တယ်မို့ပြည်သူသဘောထားနဲ့ဆန့်ကျင်တာမျိုးကိုလုံးဝမဟုတ်ဘူးလို့ဆိုပါတယ်မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးဗိုလ်သားရွှေအစိုးရနဲ့တရုတ်ကုမ္ပဏီတို့အကြားချုပ်ဆိုထားတဲ့စာချုပ်တွေကစပြီးပြန်လည်ဆန့်ကျင်နေရတာမို့စီစစ်လေ့လာမှုမှာကြန့်ကြာနေတယ်လို့ဆိုပါတယ်တရုတ်တမ်းမှာဟုံးရံကတော့ပြီးနိုင်ကန်းနိုင်ရင်ကိုလိုချင်တာကိုရလိမ့်မယ်လို့ယူဆနေပုံရပါတယ
်။ရခိုင်ပြည်နယ်မှာလူသားချင်းစာနာပြီးကူညီထောက်ပံ့ရေးပြည်လဲနေရခြားရာရေးဖွံ့ဖြိုးရေးစတဲ့စီမံကိန်းတွေအကောင့်ထဲဖော်တာကိုတရုတ်ကကူညီနေပါတယ်။နိုင်ငံကအတိုင်းဝန်းမှာတရုတ်အစိုးရဟာမြန်မာအစိုးရဘက်ကခိုင်မာစွာရည်တည်ပေးနေတယ်လို့လည်းဟုံးရံကဆိုပါတယ်။ NLD အစိုးရနဲ့မြန်မာတပ်မတော်ကိုအပြည်ပြည်ဆိုင်ရာကဝေဖန်ရှုတ်ကြနေတော့တရုတ်ကကူညီထောက်ပံ့နိုင်ရင်ဆွေမျိုးပေါက်ဖို့ဆက်ဆံရေးကိုတဆင့်မြင့်ပြီးမြေဆုံကိုပြန်ဆနိုင်လိမ့်မယ်လို့တရုတ်ဘက်ကတွက်ဆနေပုံရပါတယ်။လူဒန်းတာကိုနှစ်သက်တဲ့မြန်မာပြည်သားတွေကျေနပ်အောင်ငွေအားပစ္စည်းအားနဲ့တရုတ်ကပေးကမ်းနေတာဖြစ်ပုံရပါတယ်။တရုတ်မြန်မာစင်ကြံနဲ့တရုတ်ရဲ့ရန်ဝန်းလမ်းကြောင်းစီမံကိန်းမှာမြေဆုံရေအားလျှက်စစ်ဟာအရေးကြီးတယ်လို့ဆိုပါတယ်။
မြန်မာပြည်ကတရုတ်စီမံကိန်းအားလုံးဟာတက်ဆိုင်ရာအာဏာပိုင်ရဲ့သဘောတူချက်နဲ့အကောင့်အထည်ဖော်နေတာဖြစ်ပါတယ်။အစိုးရအာဏာပိုင်တွေကျေနပ်ဖို့ကိုသာတရုတ်ကုမ္ပဏီတွေကအဓိကထားကြပါတယ်။ဒေသခံပြည်သူသဘောထားမပါဘဲမြန်မာပြည်မှာတရုတ်စီးပွားရေးလုပ်နေတာအနည်း30ကျော်နေပါပြီ။အပြည်ပြည်ဆိုင်ရာ NGO အဖွဲ့တွေကလည်းသူတို့လုပ်ချင်တာကိုလုပ်နိုင်အောင်နေပြည်တော်ရဲ့သဘောတူချက်ရဖို့ကြိုးစားကြရပါတယ်။ဥပမာကာကာပူရာစီအမျိုးသားဥယျင်တည်ထောင်မဲ့စီမံကိန်းကိုဖျက်သိမ်းပေးဖို့ရွာပေါင်း200ကျော်ကဆန္ဒပြတောင်းဆိုတာကိုကြည့်ရင်ဒေသခံပြည်သူလူထုသဘောထားကိုအဓိကမထားတာတင်ရှားတယ်လို့ဇန်နဝါရီလ17ရက်နေ့ထုတ် China Law Blog မှာတန်တမာဟောင်းရောဘတ်ဝက်စ်ကရေးထားပါတယ်။ဒါပေမဲ့မြေဆုံစီမံကိန်းဟာတပြည်လုံးနဲ့သက်ဆိုင်ပြီးတပြည်လုံးကကန့်ကွက်နေတာမို့အစိုးရအာဏာပိုင်ကရက်ဆိုင်ထားရတာဖြစ်ပါတယ်။ဒီစီမံကိန်းကိုရေးဆွဲခဲ့တဲ့စီအစိုးရအဖွဲ့ဝင်ဟောင်းတွေမှလည်းဖြည့်ရှင်းဖို့တာဝန်ရှိတယ်လို့ယူဆကြပါတယ်။တကယ်တော့ဟုံးလျံပြောထားတဲ့စီးပွားရေးစင်ကြံနဲ့ရဝင်းလမ်းကြောင်းစီမံကိန်းဟာတရုတ်အကျိုးစီးပွားမြင့်တင်တဲ့လုပ်ငန်းတွေဖြစ်လို့တရုတ်ကသာရင်းနှီးမြှုပ်နှံပါလိမ့်မယ်။ မြစ်စုံစီမံကိန်းဖျက်သိမ်းလိုက်လို့ဒီလုပ်ငန်းတွေအကောင့်ထဲမပေါ်ရင်လဲမြန်မာပြည်သူအတွက်ဘာမှတူကြမှာမဟုတ်ကြောင်းပါခင်ဗျာ
။ဦးအောင်ချင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနှားဆင်ခဲ့ကြတာပါ။အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါပြည်ပဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲကြောင့်ရသိတောင်မြို့နယ်တမိလာကျေးရွာသားတချို့ထိခိုက်ဒေဆုံးမှုရှိခဲ့ပါတယ်။မြစ်စုံရေကာတာစီမံကိန်းပြန်လည်လှုပ်ဆောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးကန့်ကွက်မှုတွေလည်းရှိလာနေတယ်ဆိုတာနဲ့ NCA နဲ့ပတ်သက်ပြီးတော့တပ်မတော်နဲ့တိုင်းနာအဖြစ်ရအဖွဲ့တို့ကြားအမြင်မတူမှုတွေရှိလာတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်မြို့နယ်တမိလှကျေးရွာအနီးရခိုင်သမရော AA နဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေကြောင်းကျေးရွာအတွင်းလက်နက်ကြီးလက်နက်ငယ်ကြီးစားတွေကြားရောက်ခဲ့ပြီးရွာသားတချို့ထိခိုက်မှုရှိခဲ့သလိုလက်ဝတ်ရွှေထည်တွေအပါအဝင်ငွေကျပ်သိန်း20ကျော်ပျောက်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဇန်နဝါရီလ26ရက်နေ့နံနက်ပိုင်းကတိုက်ပွဲကြောင်းခုနှစ်နှစ်အရွယ်မောင်စိုးနိုင်ဦးခေါင်းမှလက်နက်ကြီးအစထိမှန်ခဲ့တဲ့အတွက်တည်ဆုံသွားခဲ့ပြီးအမျိုးသမီး2ဦးလည်းကြီးစံထိမှန်ခဲ့သလိုကျေးရွာသား3ဦးလည်းရိုက်နှက်ခံရတဲ့အတွက်ရသေးတောင်ဆေးုံမှာစေကုတမှုခံယူနေရပါတယ်ရသေးတောင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးတန်းနိုင်ကတော့တမိလှကျေးရွာကိုသွားရောက်ခဲ့ပြီးရွှေနဲ့ငွေအပါအဝင်ပျောက်ဆုံးသွားတဲ့စည်ရင်းတွေကိုပြုစုထားသလိုအခုဖြစ်ရတွေကိုတပ်မတော်ကြီးကဲရီထမတင်ပြသွားမှာဖြစ်ပြီးလွတ်တော်မှလည်းအစိုးရတင်တွင်းဖို့စီစဉ်ထားတယ်လို့ပြောပါတယ်တပ်မတော်အနေနဲ့ရွာသားပိုင်ရွှေငွေတွေကိုတပ်ဖက်ကယူဆောင်သွားတာမရှိဘူးလို့တပ်မတော်တည်မှန်ပြန်ကြားရေးအဖွဲ့ကမီဒီယာတွေကိုပြောဆိုထားပါတယ်
သမရဦးသိန်းစိန်လက်ထက်ရဆိုင်ခဲ့တဲ့မြစ်ဆုံရေကာတာစီမံကိန်းကိုအမျိုးသားတင်မှုကစီဘွဲ့ချုပ် NLD လက်ထက်မှာပြန်လည်လှုပ်ဆောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်ပိုင်းမြစ်ဆုံကပြောင်းရွှေ့ခံဒေသခံတွေပါရာရေးကောင်းဆောင်တွေနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုဖွဲ့စည်းတွေကစီမံကိန်းသာဝရရဆိုင်ပြီးတောင်းဆိုနေကြပါတယ်။ကချင်လူမှုဖွံ့ဖြိုးရေးဖွဲ့ MRG ကစောကြာခွန်ကတော့မြစ်ဆုံစီမံကိန်းကြောင့်စီမံကိန်းဧရိယာထဲမှာပါဝင်တဲ့ကျေးရွာကဒေသခံတွေရဲ့ဆုံးရှုံးနေတဲ့မှုတွေဟာအစားထိုးမရအောင်ရှိနေပြီးစီမံကိန်းနဲ့ပတ်သက်ပြီးဒီကနေ့ချိန်ထိအစိုးရဆက်ဆက်ကပွင့်လင်းမြင်တာမှမရှိတာကြောင့်ဒီစီမံကိန်းကိုသာဝရရပ်ဆိုင်သွားတဲ့အထိကြိုးပမ်းသွားမယ်လို့ပြောပါတယ်။မြစ်ဆုံရေအားလှည့်စစ်စီမံကိန်းကိုလုံးဝကောက်ွက်ကြောင်းနဲ့ရှေ့ဆက်လှုပ်ဆောင်သွားမယ်ဆိုရင်တနင်္ဂနွေလုံးအတိုင်းအတာနဲ့ကန့်ကွက်ဆန္ဒပြပွဲတွေပြုလုပ်သွားမယ်လို့ဇန်နဝါရီလ29ရက်နေ့ကရန်ကုန်မြို့တော်ခမ်းမရှိမှာပြုလုပ်ခဲ့တဲ့မြစ်ဆုံစီမံကိန်းကန့်ကွက်ဆန္ဒပြပွဲကခေါင်းဆောင်တွေကပြောဆိုပါတယ်
ဖေဖော်ဝါရီလ12ရက်နေ့ပြည်ထောင်စုနဲ့နောက်ဆုံးထားပြီးနှဲကြွန်ထားတဲ့တပ်တွေအလုံးစုပ်ပေးရမယ်ဆိုတဲ့တပ်မတော်ရဲ့ထုတ်ပြန်ချက်တွေဟာတဖက်တပ်ဆွဆွဲချက်တွေဖြစ်တဲ့အတွက်လှုပ်ဆောင်ဖို့အဆင်မပြေကြောင်းရှမ်းပြည်တပ်မတော် RCSS SSA အတွင်းညွှန်မှုနဲ့ဗိုလ်မှူးကြီးဆိုင်ငွန်းကပြောပါရယ်ဇန်နဝါရီလ29ရက်နေ့ကနေ29ရက်နေ့အထိကျင်းပတဲ့ကေဒါတပ်သား250ကျော်တက်ရောက်တဲ့ဌာနချုပ်အစည်းအဝေးကနေဆုံးဖြတ်ချက်ချခဲ့တာပါဇန်နဝါရီလ25ရက်နေ့ကတပ်မတော်တည်မှန်ပြန်ကြားရေးတိုင်းနာလက်နက်ကင်တပ်ဖွဲ့အသီးအီးအတွက်တတိပေးချက်တွေထုတ်ပြန်ထားတဲ့နောက်တနင်္ဂနွေလုံးအပြည့်ရထားတဲ့ RCSS SSE အတွက်နေဂျွန်နာရီသဘောတူညီချက်မလိုက်နာတာတွေအထူးတတိပေးထားတာတွေ့ရပါတယ်
ချင်းမြင့်နယ်ဆွေရကနေဟာခါမြို့ပြစီမံကိန်းအတွက်မြို့ဧရိယာမြေကွက်28000ဧကနဲ့မြို့ပြဧရိယာမြေကွက်900စိုးချက်နေမှုကိုကန့်ကွက်တဲ့အနေနဲ့ချင်းတောင်တို့လယ်ရမ200ကျော်ကဇန်နဝါရီလ25ရက်နေ့ကစီတန်းလှည့်လည်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။မြို့ပြစီမံကိန်းအကောင့်တွေဖော်ဆောင်ရေးအတွက်ချင်းမြင့်နယ်ဆိုရရဲ့လှုပ်ဆောင်မှုဟာပွေလင်းမြင့်တာမှုမရှိတဲ့ပြင်ဘိုးဘွားပွိုင်မြေပိုင်ရှင်တွေနဲ့လည်းဆွေးနွေးညှိနှိုင်းမှုမရှိတဲ့အတွက်အခုလိုဆန္ဒဖော်ထုတ်ရတာဖြစ်တယ်လို့ဆန္ဒဖော်ထုတ်မှုကိုဦးဆောင်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်စာတလန်းကပြောပါတယ်။ဟာခါမြို့ကိုမြို့တော်အင်ကာရညီညွတ်ဖို့နဲ့အိမ်မြေကွက်မရှိသူတွေအတွက်ရည်ရွယ်ပြီးမြို့ပြစီမံကိန်းကိုအကောင့်တွေပို့ဖို့စီစဉ်ဆောင်ရွက်နေတာဖြစ်တယ်လို့ချင်းမြင့်နယ်ဆိုရဖွဲ့ကလည်းပြောဆိုထားပါဗျ
Lame the Purella Pitch or Tayet, Pipoy Lana say any Majayare, Conasana Jamia, Mo Amyotani Boho, Jimpa Yetwe, Pidan Sutaina Yea Wunjiga, Mucha Tongsing at the Topan Kerelo Tiabare, Sanoilana Satayani Nile Manga, Pidan Su Wunji, Nine Telwin, Mubure, Tana Sanya, Yashirine, Mo Amyorani, Jimpa Yakomati, Boho Okata, Nine So Tang Usang, the Apoyo, Dresson Sema, Pia Kera Pipare, Mo Amyorani Boho, Kanago, Pugumio, Shimoropia, Yimpima, Lamet, Pipoila, Nasay, and Niga Satinbi, Tonya Titi, Akana, Jimpa, Dama, Chipare.
A cook the Denuario select in set Bidwamaba. Jacatakamu, yes, say in a Taran Ninjan Yidra, Piket, and Rylan, Nasanga, Yaniga, Damroga, the deep beach at Topian Laraha. Daina Lanaga, a pues you go, Gongbeka, Tigai City, Lo Daina, Gansa, the Chuka, Yusa Jabare, Damrone, Abdiya, Puerija, NCA, Nepata Biro, Mimadu Muri, Shila, Nigeraba, Miglia Mungani, Susie, then set Bitabare.
Tamaroye, Topian Jetriha, Tanangalo, Picatakamu, yes, hey, the Botunije, NCA Zanjo Tema, the pair was ye, Gondeka, Yunan City, a pure so, few moodigo, Shangsha Yame Chetri, Basini de Lule. Kye Muda si yonke and you tutor to yemu, but also tatumuga, a kulu, pure body.
Kye Nune, NC Boma, Mamma Mamma, the Kakamama, Yati Vido, NC called the Mujano, Jojani, Dabine, the NCA, the Pelonga, Lekande, a debe, Prince of Jeff Pilla on Loma dialogue process to cook up Yawne, but I will Yabu the General, who celebrate. Suane, Damdo, Bet, Sayan, Council, Miao, Celebi, General Downsu, Dame, General Dao, Sunin, Yan Chiami, General Lu, Napejama, Guahani, there, but do need there, David Prince of Moody, General John Walla, to buy.
Tamaroye, the debate, Topian Jetema, NCA, Lema, you to be there, KNU, Pueha, Sachi, Kakamu, Nijay, Tamarogu, Changyang, Pikamu, Gujay. Gamma Pierce, Najin, Bigger, the La Drema, Pulo Kere Lule, Bigger, January, Nasangayanima, Topian Tadalu, A Toto, Diana Lenegan, Puerto Gule, Pierce in the Gua, Pobia Tarawa. Name ye Jolon Losani Jere, Diana Lenegan, Puerci Duha, Mimi, Tamanami, Dwendu, Natasaku Kunhe, Pipoai La, Sanyani, Nason Tabi, Sokwa Jabu, Three Bilu Jane, Malaya Wu Solution, Lotuayame, Siri Shidelu.
ตำรวจดีนะท้องมาเสียจริงๆมาเนี่ยชื่อที่เอาลงมาให้ลูกตาได้จังชาบีตาว่ะยินยันเนี่ยลงงานอยู่ในเลสีเดะปฏิบัติทุกอย่างจะได้ทำมาไล่หน้าอู้ส่วนลูกว่าเนี่ยสิ่งที่ชีวาลิงเนี่ยที่สิ่งที่การจะรู้ว่าตัวว่าอะไรมาจ้างเข้ามาส่วนใหญ่เนี่ยตำรวจดูที่ด่านยินชาเย่สื่อเนี่ยผู้ชั้นผีเปลี่ยนเลยทุกทางยี่กองสีอาซีเอสเอสตัวซีซันทาร์บีพิเป็นเมื่อเลยสื่อเนี่ยบอกสื่อเนี่ยแบบจริงๆอาจารย์จ้ามาคิดจ้าเอ็มมี่ ลาเมเผยบอกว่าอีละด้วยมาส่วนนี้เวรีเปลี่ยนสถานบุอารมณ์ตัวบอส่วนนี้หมดไปแล้วนี่เองมาเบ้ตามเราเยอะคุณรู้ทริปไปทบทวนเจ็ดทบกว่าแล้วเปล่ามาอยากทำหมดไปเบลูซี่ลามเลสุรากุเสร็จสักจีตัวยาเอาไม่รู้ไหนงานยังเกิดขัดตัวกันยูซานนี่จะไปเลยใช่
เสร็จไปแล้วท้ายในงานตัดนารอบเปลี่ยนบ่อยเนี่ยดีตนาเปลี่ยนใจกรมที่ผู้กันเนี่ยอาชาตัวก็ประหิตาลูกสาวดูลูกบุกอพยพคนยาจูบสามเจ้าบุกอพยพนกาอวอร์ดนกาสุชิมิงเขียมาตั้งอารมณ์งาบะป่าวเองยามานี่งานเสือเนี่ยแชมป์เนี่ยตาวไม้น้ำสัมยูนี่ก็เป็นเลี้ยงสายปีดูเสร็จไปก่อนจังอุ้งเสร็จเลี้ยงสายให้ป่าวไม่มาเลย
มุ่งสิวันเนี่ยพัฒนาวิพัฒน์มุ่งสิ่งนี้ได้พิจารณาการจังหวะบางอคุลมีสูตรที่มีมาด้วยน้ำหอมงานนี้มีเมียยามาอุ้งเสียงใส่หิงาฉันบาดานเนี่ยอคุลมีสับเจ้าไปเจ้าคุณเขาไม่รับผู้ท้าเด็กกระโดดนะบังข่าวมาว่าบอกเออซื้อบอกเนี่ยตอนที่มีผู้ท้าเด็กกระโดดก็เสียดอกตาโนคำลากาจีโนก็พงเสจจังจ้าละเลยจีโนนี่เนี่ยลูดานาพิวนามีจีเนลูยุ่ยเชบิสูบิดาลูไม่โดนมือเลย สูบไปไม่เปลี่ยนได้แต่ส่วนใหญ่จีโนก็ต้องสูดอย่างยามาเปียมีเด็กสูบเย่ลูกมุกุนีเด็กสูบเย่ตอนนั้นเราทุ่งกับยามป่วยเด็กสูบเย่บ่จีโนก็ติดต้องคุ้นลูกเขยเลย
โอเคปีดูสิเพื่อส่วนใหญ่มุ่งสิวันเนี่ยพัฒนาลูกเปียสูนี่จะไปเลย
ဆိုတော့တေရဖုံမျိုးကြီးအတွက်အခုလိုတာဒနာတော်ပြန့်ပွားရေးအတွက်လူဒါဒါနာအဖွဲ့စည်းကေတာတတ်သားတွေကိုကျွေးမေးတာတွေကမွေးရေးဆေးဝါးမလုပ်ရင်ဘယ်လုပ်ငန်းကနေပိုက်ဆံရလာပါသလဲရှင်
Mungkin tak kira tu, nak aku hit, kiam aku hit, mungkin tak kita hit yang ni. Ya, kamu buat apa ya? Mungkin.
Tak kira tu, jenuh apa esir itu, cuma mui pun dia pun jadi lengan dia lupa, lupa tanpa suraga jenuh tu dimu mami di saking mereka lengan dia sikit barai. So yang ni tu lengan dia dia wen lupa barai. Jenuh tu mah tanpa sayang dia nyaji si de, mandiri mah si pek bila mi sayang si de, nam tang mah si pan mi pun hari. Hotel ni kita lengan dia nyaji lupa. ปีเดือนเท่ามาเว้ยมหอบูอสุยาเนี่ยปองปีปากกูเตียวเว้ยแต่ดูดิมปูดาริเลยสลบไปเลยที่สุยาชีบิโลเชสเซปปาสลบโพชีปาตะเลชิน
แต่พอเป็นตะเบสจะเป็นสามารถถึงมาเมื่อเดียวก็มันถังใช่ไหมที่เราพูดพิโรลงงานหรือสลบตัวเมย์แต่จริงๆเนี่ยมึงพงมีมาพงจีจังหรือว่าเศร้าเมย์อลูดันจีเดลบเมย์นี่พี่เรามาปุ๊บตะกายาปงสันดูจังจีเศร้าลูดันโพชีเลยฉันเบียเชปายมึงเป็นเนี่ยตั้งเรื่องนอกช้ามา အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်တပ်မတော်အေအေနဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေကြောင့်ရဒေတောင်မြို့နယ်တမိလှခြေရွာအတွင်းလက်နက်ကြီးငယ်ကြီးစံတွေကြောက်ခဲ့ပြီးရွာသားတချို့ထိခိုက်မှုရှိခဲ့တယ်လို့ရွှေထဲတွေအပါအဝင်ငွေကြေးသိန်း20ကျော်ပျောက်ဆုံးခဲ့ပါတယ်။မြစ်စုံရေကာတာစီမံကိန်းပြန်လည်လှုပ်ဆောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးတဲ့နောက်ဒေ
င်တင်ဆက်သွားမယ်တန်ရင်သတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေဆက်ဒေသတိုင်းသတင်းတောက်တွေစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာပါ။ဒီကနေ့အတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲရှင်။စီစဉ်ရေးအဆုံးမသက်ခင်မှာဒီနေ့အတွက်သတင်းကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင
်။ဗင်နီဇွဲလာသမ္မတနီကိုလတ်မာဒူရိုကိုရာထူးကဖိရှားပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းလာရေးကြိုးပမ်းမှုတွေကိုနိုင်ငံတကာတိုင်းဝမ်ကဝန်ဝင်းကူညီပေးကြဖို့အတိုက်ခံခေါင်းဆောင်ဟွမ်ကွာရီတို့ကတိုက်တွန်းလိုက်ပါတယ်။နယူးယောက်တိုင်းသတင်းစာမှာဒီနေ့ဖော်ပြခဲ့တဲ့သဘောထားအမြင်ဆောင်မှာတော့ကမ္ဘာတစ်ဝန်းကနိုင်ငံပေါင်း50ကျော်ဟာသူ့ကိုယာယီသမ္မတဖြစ်ဓမ္မမော်ရီလည်းအမျိုးသားလွတ်တော်ဥက္ကဋ္ဌဗင်နီဇွဲလားနိုင်ငံမှာဥပဒေနဲ့ညီတာဝန်ရှိသူဖြစ်အသိမှတ်ပြုလက်ခံထားကြောင်းရေးသားခဲ့တယ်လို့လူသားချင်းစာနာမှုကူညီပေးရဖို့လဲကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကိုအတိုက်ခံခေါင်းဆောင်ကပန်ကြားခဲ့တာပါ။နိုင်ငံတကာတန်တမာနေခန့်အပ်ပြီးပြည်ပကတိုင်းပြည်ရဲ့ပိုင်ဆိုင်မှုတွေကိုပြန်လည်ရယူနိုင်မှုစတင်ကြိုးပမ်းနေတဲ့အကြောင်းလဲဗင်နီဇွဲလားတိုက်ခံခေါင်းဆောင်ကပြောဆိုထားတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအရာရှိအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်စည်စစ်ပွဲဖြစ်ပွားနေရတာကိုဖြစ်ရှင်းနိုင်မှုရည်ရွယ်ပြီးဒုတိယအကြိမ်ဆွေးနွေးမှုတွေအဆုံးသတ်မဲ့ဒီနေ့မှာပဲတရုတ်ခုစည်ပွဲခေါင်းဆောင်ဒူဝင်ကြီးချုပ်လီဝေးနဲ့သမ္မတဒေါ်နယ်ထရန့်အင်ပီရိုမှာတွေ့ဆုံမှာဖြစ်ပါတယ်။နှစ်ဖက်တွေ့ဆုံမှုတွေမှာရည်ရွယ်ချက်ကောင်းပြီးချေချောမောရှိခဲ့ကြောင်းလည်းသမ္မတထရန့်ကဒီနေ့စောပိုင်းတွစ်တာလူမှုကွန်ရက်မှာမှတ်ချက်ပေးပြောဆိုခဲ့တာပါ။မကြာခင်မိတ်ဆွေတရုတ်သမ္မတနဲ့နောက်တစ်ကြိမ်တွေ့ဆုံပြီးကာလချန်ရှည်ရှိခဲ့တဲ့ပုံမှုခဲတဲ့ကိစ္စတွေကိုမဆွေးနွေးရသေးခင်မှာနောက်ဆုံးသဘောတူညီချက်တော့ရနိုင်အောင်မဟုတ်တဲ့ကြောင်းလည်းသမ္မတထရန့်ကပြောဆိုထားပါရဲ့။မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကာဘိုဆုံးဖြတ်ထားတဲ့အကြောင်းသမ္မတထရန့်ကဒီနေ့ပဲထပ်မံပြောဆိုလိုက်ပါရဲ့။တိုင်းတည်ဆောက်မဲ့အစီအစဉ်တွေအသုံးစရိတ်ကိုလွှတ်တော်ကအတိမပြုခဲ့ရင်တော့မှတနည်းမဟုတ်တနည်းရအောင်ဆောက်လုပ်သွားမှာဖြစ်တဲ့အကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ပေါ်ကနေမှတ်ချက်ပေးပြောဆိုလိုက်တာလည်းဖြစ်ပါရဲ့။အမေရိကန်ပြည်ထောင်စုမှာစံချိန်တင်လောက်အေးရန်ကိုအမေရိကန်တန်းနဲ့ချီပြီးပေါ်ဒူးနီညာကခံစားခဲ့ကြရပါတယ်။အလက်စကာနဲ့ဟာဝိုင်ပြည်နယ်တွေကလွဲလို့နိုင်ငံရဲ့85ရာခိုင်နှုန်းဟာရေကမ်းမှအောက်ထိရောက်လာအောင်ကိုအေးခဲခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အေးခဲတဲ့ရာသီဥတုကြောင့်သေဆုံးသူအနည်းဆုံး12ယောက်တည်းရှိနေပါပြီ
။တရင်ချင်းချက်ကိုကိုအောင်လွင်ကပြောပြပေးခဲ့ရပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voyager Zone ဖြစ်ပါတယ်။ကြာတာပြီးနေညပိုင်း VOA Season ထုတ်လွှင့်ချက်တွေကို Line Meter 19 25 32တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ ဗီအိုကိုအပိနာဆင်ကြရတဲ့အတွက်ကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျမများသခင်အောင်ပါ
This program has come to you from the Voice of America, Washington.